to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VU American တန်ရဲ့2019ခုနှစ်စက်တင်ဘာ17ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနားလောက်နေကျွန်တော်ကြော်သိပ်ပြောပြမှာပါဂျွန်ဘိုလ်တန်ကိုသမောက်ဆောင်ကထုတ်ပစ်လိုက်တယ်ပေါ့အီရန်ကတော့အကောင်းမြင်ပါတယ်အမေရိကန်မှာ 9/11 တိုက်ခိုက်ခံရမှုနှစ်ပတ်လည်အထိမ်းအမှတ်ဤလူတော်မှာလုတဲ့အောက်မိပွဲအခမ်းအနားနဲ့ပန်ဒဂွန်မှာလုတဲ့အခမ်းအနားတွေကိုဒမနာထရမ့်တက်ပါတယ်။တရုတ်ကအခွန်တိုးချထားတဲ့အမေရိကန်ကုမ္ပဏီတွေကတချို့ကိုကင်းလွတ်ခွင့်ပေးလိုက်ပါတယ်။ဒီသတင်းတွေနဲ့ဒီလူချားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်တရင်နေပြီးမှနားဆင်ရမယ့်သတင်းလှော်ရီမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အပေါ်မှာ
အဲ့တက်ကုန်တဲ့ကြည်တော့ရသားတိကူတုံးဟုတ်ကြီးခိုက်တဲ့ရတဲ့ရသားနဲ့လေဖန်စီကိုလူတော့လူတော့ပြောကြတယ်လက်ဖက
်ကြောက်တော်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်တန်းစိန်ပြောသွားတာပါအပြေဆုံးကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီတဲ့နဲ့အတူအမေရိကန်နိုင်ငံရဲ့အကြမ်းဖက်သမားစောင့်ကြည့်မှုစီးရင်တဲ့နိုင်ငံသားအခွင့်အရေးနေပြည်တော်ဗစ်တိုးရီးယားအမှုဒီကနေ့စစ်ဆီးတဲ့နောက်ဆုံးအခြေအနေမြန်မာနိုင်ငံကရက်ဘီဘောလုံးအသင်းစတဲ့သတင်းလှော်တွေကိုနားဆင်ရဖို့ရှိပါတယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြန်မာအရေးသုံးသပ်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလှော်တွေကိုလည်းတင်ဆက်ပေးသွားပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။အမေရိကန်မျိုးသားလူညီညွတ်ရေးဆိုင်ရာဂျန်ပီပုဂ္ဂိုလ်ဂျွန်ဘိုလ်တန်ရာထူးကထွက်သွားတာကြောင့်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ယူရန်ရဲ့ဆက်ဆံတဲ့နေရာမှာဘဲလိုက်မှုပိုကင်းတဲ့အနေအထားနဲ့ဆက်ဆံလာနိုင်စီမဲ့လို့ယူရန်အစိုးရပြောခွင့်ရသူကပြောပါရယ်။ဘိုလ်တန်ဟာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒအသေးဥလက္ခဏာတစ်ခုဖြစ်ပြီးအီရန်ပေါ်မလုံမုံထားရှိသူတို့ဖြစ်တယ်လို့ပြောခွင့်ရအာလီရော်ဘတ်ကြီးကပြောပါတယ်။ဂျွန်ဘိုတန်ကိုအမေရိကန်နဲ့အီရန်ကြားတင်းမောင်မှုတွေကိုဖြေရှင်းရေးတွဲဆုံဆွေးနွေးတာကိုစတင်သူတို့အဖြစ်အီရန်နိုင်ငံသားဝန်ကြီးဂျာဗတ်ဆာရစ်အပါအဝင်တာဝန်ရှိသူတွေကအကြိမ်ကြိမ်ထောက်ပြထားကြပါတယ်။မစ္စတာဘိုတန်ကိုသမ္မတထရမ့်ကထိုးပစ်လိုက်ပြီးမြန်မာနိုင်ငံသားမူဝါဒမှာအပြောင်းလဲရှိမှာမဟုတ်ဘူးလို့နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကအင်္ဂါနေ့မှာပြောပါတယ်။မစ္စတာဘိုတန်ရဲ့တာဝန်ထမ်းရမှုတွေကျေးဇူးတင်ကြောင်းသမ္မတထရမ့်ကပြောပြီးအစားထိုးမဲ့သူကိုနောက်တဲ့နေ့ဘက်မှာကြီးညာမယ်လို့ပြောပါတယ်။လက်ရှိမှာဘိုတန်ရဲ့လက်ထောက်ချယ်လီကပ်ပါမန်ကအမျိုးသားလူမျိုးရေးဆိုင်ရာယာယီအကြံပေးပုဂ္ဂိုလ်အဖြစ်တာဝန်ယူထားပါတယ်
။မြောက်ကယ်ရိုလိုင်းနာပြည်နယ်အော်လတ်တောအမတ်စစ်တပ်နေရာအတွက်အထူးရွေးကောက်ပွဲမှာ Republican Party က Dan Bishop ကဒီမိုကရက် Party ကDan McCready ကို300ခန့်နှုန်းလောက်ပဲမဲကွာပြီးတော့ကပ်အနိုင်ရသွားပါတယ်။ရှင်းနှစ်ထဲနိုင်ငံတော်ဝန်ချင်းပါမယ်ထူးထူးယူကပေါ်ရင်မတိုင်ခင်နိုင်ငံရေးပါတီကြီးတွေရဲ့အလားအလာကိုချုပ်တင်ခံမရမှာအရေးပါတဲ့ဒီအထူးရွေးကောက်ပွဲကိုအများကစိတ်ဝင်တစားစောင့်ကြည့်နေတာပါ။ဒီရွေးကောက်ပွဲမှာ Republican Party အနေနဲ့ရဖို့အတွက်သမ္မတ Trump နဲ့သူသမ္မတ Mike Pence တို့ကိုယ်တိုင်ရွေးကောက်ပွဲအချို့နေကမြောက်ကယ်ရိုလိုင်းနာပြည်နယ်ကိုသွားရောက်ပြီးတော့ Pickshop အတွက်မဲဆွဲပေးခဲ့ကြတာပါ။အင်္ဂါနေ့ကအနိုင်ရလိုက်တဲ့အတွက်လဲ Republican တွေအားလုံးတွေခုံယူကြောင်းနဲ့အထင်ကြီးအောင်ပွဲခံတဲ့နေ့တနေ့ပါပဲလို့သမ္မတ Trump ကပြောဆိုခဲ့ပါတယ်။အခုအထူးရွေးကောက်ပွဲမှာအရင်းနှိမ်သွားတဲ့ Democrat Party က McCready ကတော့ပြီးခဲ့တဲ့2018အစိုးရတက်တမ်းဝဲရွေးကောက်ပွဲတုန်းကလည်း Republican Party က Mark Harris နဲ့ရှင်ပြန်ခဲ့တဲ့သူပါ။ဒါပေမဲ့အဲ့ဒီအချိန်ကကြိုတင်မဲပေးမှုတွေမှာမတမာမှုတွေရှိခဲ့ပြီးတော့ Harris ကိုအသာစီရအောင်လုပ်ပေးခဲ့တယ်လို့ဆိုပြီးပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကမဲရလာတွေကိုပယ်ဖြတ်ပြီးတော့အထူးရွေးကောက်ပွဲကျင်းပဖို့ညွှန်ကြားခဲ့တာပါ။2018ရွေးကောက်ပွဲမှာတော့အောက်လွတ်တော်အမတ်တွေနဲ့အများစုကိုဒီမိုကရက်တစ်အနိုင်ရခဲ့ပါတယ်။လာမယ့်2020သမ္မတရွေးကောက်ပွဲနဲ့အထွေထွေရွေးကောက်ပွဲတွေမှာတော့အောက်လွတ်တော်တစ်ခုလုံးနဲ့အထက်လွတ်တော်ရဲ့သုံးပုံတစ်ပုံအတွက်ပြည်သူတွေထပ်ပြီးတော့မဲပေးရွေးချယ်ကြအောင်မှာဖြစ်ပါတယ်
။ဒီကနေ့ဟာ2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်၊ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလာနီယာထရမ့်တို့ဟာဒီကနေ့မနေ့7:46မိနစ်ကသမရအင်ဗီရိုမှာလုတ်တဲ့ဝန်ထဲချင်းအထိမ်းအမှတ်ခိတငိမ့်သက်ချင်းအခမ်းအနားကိုတက်ရောက်ပါတယ်။အဲ့ဒီအချိန်ဟာနယူးယောက်မြို့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးကိုပြန်ပြီးဆွဲထားတဲ့ပထမလေယာဉ်တစ်စင်းနဲ့ဝင်တိုက်ခဲ့တဲ့အချိန်မှာအဲဒီနောက်ဟဲဂိုင်ရာချက်ဖက်ဝါရီတွေကပြန်ပြီးဆွဲထားတဲ့လေယာဉ်နဲ့ပဲပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦးပေါ်ထိုးချတိုက်ခိုက်တာကြောင့်ဖေဆုံးသွားရသူတွေအတွက်အထိမ်းအမှတ်ပြုကျင်းပတဲ့အခမ်းအနားမှာသမရထရမ့်မင်းကွန်းပြောပါတယ်။အထိမ်းအမှတ်ပွဲမတိုင်ခင်ဒီကနေ့အစောပိုင်းတော့အမေရိကန်အလံတစ်ခုကိုပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦးပေါ်ကနေဒေါင်လိုက်ဖြန့်ချချိတ်ဆွဲထားပါတယ်။နယူးယောက်မြို့က Ground Zero မှာကျင်းပတဲ့အထိမ်းအမှတ်ပွဲမှာတော့ဖေဆုံးသွားသူတွေရဲ့နာမည်တစ်ခုချင်းစီကိုတက်ရောက်လာသူတွေကစပြီးတော့ခေါ်ဆိုကြေညာနေကြပါပြီ။အဲဂိုင်ဒါတွေကလေယာဉ်နဲ့ဆင်းနေဝင်တိုက်ခဲ့တဲ့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးရှိခဲ့မှုတဲ့ Ground Zero နေရာမှာတိုက်ခိုက်မှုကနေအသက်မတည်ကျန်ရင်းသူတွေနဲ့ပြေဆုံးသွားသူတွေရဲ့မိသားစုဝင်တွေရာပေါင်းများစွာစုဝေးပြီးအောက်မေ့ဘွယ်အခမ်းအနားကျင်းပကြတာပါ။
ဒ British Parliament ကိုဆိုင်းငံ့ချဖို့ဝန်ကြီးချုပ် Boris Johnson လှုပ်ဆောင်တာဟာဥပဒေနဲ့မကိုင်ညီဘူးလို့ Scotland တရားရုံးကဆုံးဖြတ်လိုက်ပါတယ်။လွှတ်တော်ဆိုင်းငံ့ထားတာကိုရပ်ဖို့တရားသူကြီးတွေကအမိတ်မချပဲဒီကိစ္စကို Britain တရားရုံးချုပ်ကဆုံးရဖို့လိုအပ်တယ်လို့ပဲပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကို Britain အစိုးရကကန့်ကွက်ထားပြီးအယုံခံဝင်မယ်လို့ပြောပါတယ်။ Parliament ကိုတရင်၅ဘက်ကြားဆိုင်းငံ့ထားတာဟာအင်္ဂါနေ့မှစတင်တာပါ။ဥရောပသမ္မဂ EU ကနေအောက်တိုဘာလ30ရက်နေ့မှာနှုတ်ထွက်ရတော့မယ် Parliamentနောက်ထပ်တော့မယ့်အချိန်မှာပဲပါလီမန်ကိုဆိုင်းငံ့လိုက်တာဟာအာဏာသိမ်းတာဖြစ်တယ်လို့တိုက်ခန့်လွှတ်တော်အမတ်တွေကပြောပြီးအပြင်းထန်ကန့်ကွက်ထားကြပါတယ်။ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေနှုတ်ထွက်မယ်လို့ဝန်ကြီးချုပ် Johnson ကအခိုင်အမာပြောထားပါတယ်။ပါလီမန်ကိုဆိုင်းငံ့ထားတဲ့ကာလပြီးဆုံးတဲ့အခါလွှတ်တော်အမတ်တွေအနေနဲ့ EU နဲ့တူရယူနိုင်မယ့်ခွဲထွက်ရေးဆိုင်ရာသဘောတူညီချက်အသစ်ကိုအတည်ပြုဖို့အချိန်အလုံးလောက်ရမယ်လို့လည်းဆိုပါတယ်။ဘလို့သဘောတူညီချက်မှရမလာဘူးဆိုရင်တော့သဘောတူညီချက်မဲ့နှုတ်ထွက်တာကြောင့်ဖြစ်လာနိုင်တဲ့အချက်အသေးတွေကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့ရက်ထတ်တိုးပရေး EU ကောင်ဆောင်တွေကိုတောင်းဆိုဖို့ဝန်ကြီးချုပ် Johnson ကို PR ပေးတဲ့အနေနဲ့ဥပဒေတရက်ကိုလွှတ်တော်အမတ်တွေကပြီးခဲ့တဲ့သတင်းပတ်အထဲမှာပဲအတည်ပြုခဲ့တာဖြစ်ပါတယ
်။ New American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 1695ဟိုင်းဒိုမီတာ32 kHz 9300များဟိုင်းဒိုမီတာ51 kHz 585တို့ဖြင့်စနစ်တကျတွေမှာဟိုင်းမီတာ190 kHz 1500လေးပြောထုတ်လွှင့်ပေးပါရစေ
။ဒီဝေကနေဗိုလ်ဒူးညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ American နဲ့တရုတ်တို့ကြားကုန်သွယ်ကုန်တွေအပြန်အလှန်ချမှတ်တာကြောင့်ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်နေကြပါပဲ။ American ကုမ္ပဏီစီးတချို့ကိုတရုတ်ကကုန်သွယ်ကုန်ကင်းလွတ်ခွင့်ပြုလိုက်ပါတယ်။ကုန်သွယ်ကုန်ထပ်ချမယ့်အထက်မှာမပါတဲ့ကွန်မြူစီအမျိုးအစား16ခုစီရင်ကိုတရုတ်ဗန္ဓာရေးဌာနကထုတ်ပြန်ပါတယ်။ဒီထဲမှာပဇွန်စက်မှုလုပ်ငန်းသုံးချောစီ၊ကင်ဆာရောဂါကုအဆင့်မြင့်17မော်တော်ယာဉ်သုံးချောစီနဲ့တခြားဓာတုပစ္စည်းမျိုးမျိုးတို့ပါဝင်ပါတယ်။စက်တင်ဘာလ18ရက်နေ့မှာကင်းလွတ်ခွင့်ပြုတာစတင်တော့မှာဖြစ်ပြီးတစ်နှစ်ကြာကင်းလွတ်ခွင့်ပေးထားမှာပါ။အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ကုန်တွေအပြန်အလှန်ချမှတ်လာတာတစ်နှစ်ကျော်ရှိပါပြီ။တရုတ်အနေနဲ့ကုန်သွယ်ရေးအစိုးရထောက်ပံ့ပေးမှုနဲ့ညာနာပစ္စည်းပိုင်းဆိုင်ရာလုပ်ကိုင်ပုံတွေကိုပြောင်းလဲဖို့သမ္မတဒေါ်နယ်ထရမ့်ကစတောင်းဆိုတာကနေဖြစ်လာတာပါ။တရုတ်နိုင်ငံထုတ်အာကစားကရိယာအာကစားအဝတ်အထည်ဂီတာဒူရီယာနဲ့ပြည်ပေါ်ကားတွေအပါအဝင်ကုန်ပစ္စည်းတန်ဖိုးဒေါ်လာ112ဘီလီယံပေါ်ကုန်သွယ်ကုန်15ရာခိုင်နှုန်းတိုးချထားတာကစက်တင်ဘာလတရက်နေ့မှာစပြီးအသက်ဝင်ထားပြီးပါပြီ။တရုတ်ဘက်ကလည်းပြောင်းဖူးဝတ်သားစတင်ကြောင်းနဲ့စပိန်တရားတွေအပါအဝင်အမေရိကန်ကုန်ဒေါ်လာ85ဘီလီယံပိုးပေါ်အခွန်100ရာခိုင်နှုန်းအထိတိုးမြင့်ပြီးလက်တုံ့ပြန်ချမှတ်ထားပါတယ်။
အမေရိကန်ဘဟုဘဏ်ကမိုက်မဲတဲ့လူတွေဟာတူတောင်းဆိုနေတဲ့အတိုင်းအတိုးနှုံးကိုရှော့မချတဲ့အတွက်အမေရိကန်ဟာစီးပွားရေးအခွင့်အလမ်းလက်လို့ဆုံးရှုံးနေရတယ်လို့သမ္မတဒိုနယ်ထရမ့်ကပြောပါတယ်။ဘဟုဘဏ်အစည်းအဝေးနောက်သတင်းပတ်မှာကျင်းပဖို့ရှိပြီးစံအတိုးနှုံးကိုနောက်ထပ်တက်တမ25ရာခိုင်နှုန်းရှော့ချမယ်လို့ခန့်မှန်းထားကြတာပါ။ပြည်ခဲ့တဲ့ဇူလိုင်လတုန်းကပဲဆယ်စုနှစ်အတွင်းပထမဆုံးကြိမ်ဖြစ်ဘဟုဘဏ်အတိုးနှုံးကိုရှော့ချထားပါတယ်။အတိုနှုံးကို300ရာခိုင်နှုန်းအထိရှော့ချဖို့သမ္မတထရမ့်ကဗဟိုဘဏ်ဥက္ကဋ္ဌဂျေရိုမင်ပါဝဲကိုထိအားဖိအားပေးနေတာပါလက်ရှိအတိုနှုံးက1ရာခိုင်နှုန်းကနေ 1.5 ရာခိုင်နှုန်းရှိပါတယ်တခြားနိုင်ငံတွေလုံနေကြတဲ့အတိုင်းကျွန်တော်တို့ကိုလှုပ်ခွင့်မပေးတာကညံနေတဲ့ဂျေပေါ်ဝဲနဲ့ဗဟိုဘဏ်တို့ပဲဖြစ်ပါတယ်မိုက်မဲတဲ့လူတွေကြောင့်ကျွန်တော်တို့ဟာတသက်မှာတစ်ချိန်သာရမယ့်အခွင့်အရေးကိုလက်လွတ်ဆုံးရှုံးနေပါတယ်လို့ 9/11 နှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့အစောကြီးမှာပဲ Twitter မှာသမ္မတထရမ့်ကအရေးပါတယ်
ဟောင်ကောင်ကျွမ်းသားတွေကိုထောက်ခံဖို့နဲ့မျက်နှာလွှဲထားတာမျိုးမလုပ်ဖို့ထင်ရှားတဲ့ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူဂျော်ရှော့ဝမ်ကဂျာမနီနိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ဇွန်လကလေးကဆိုရင်လူပေါင်း 1,300 ကျော်ဖမ်းခံထားရပြီးတဲ့နောက်ဟောင်ကောင်ကျွမ်းဟာအာဏာရှင်ဒေသတစ်ခုဖြစ်လာမှာကိုဆန္ဒပြသူတွေစိုးရိမ်နေကြတာပါ။ဟောင်ကောင်ရဲတပ်ဖွဲ့ကအတူယုံနေနေရင်းလက်နက်တွေရောင်းချတင်ပို့နေတာရဆိုင်ထားဖို့တရုတ်ဟောင်ကောင်တို့နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဆိုင်းငံ့ထားဖို့ချက်ချင်းစဉ်းစားပါလို့ဘာလင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုတွင်ဝမ်ကဂျာမနီကိုတောင်းဆိုသွားပါတယ်။လူခွင့်ရေးကိစ္စကိုဆွေးနွေးပြောဆိုတာတွေမှာထည့်သွင်းဖို့နဲ့လူခွင့်ရေးဆိုင်ရာဥရောပစံနှုန်းတွေကိုမလိုက်နာသူတွေပေါ့ဒဏ်ခရယူမှုတွေချမှတ်ရေးစဉ်းစားဖို့ကိုလည်းဥရောပနိုင်ငံတစ်ခုဖြစ်တဲ့ဂျာမနီကိုဝမ်ကတောင်းဆိုပါတယ်။ဟောင်ကောင်ဟာစီးရေးတိုက်ပွဲတွေမှာဘာလင်မြို့တွေတစ်ခုလိုဖြစ်လာတယ်လို့သူကသတင်းတောက်တွေကိုပြောပါတယ်။လူခွင့်ရေးကိစ္စတွေအပါအဝင်တရုတ်နဲ့ဆက်ဆံဆွေးနွေးပြောဆိုဖို့ဂျာမနီအတွက်အရေးကြီးတယ်လို့ဝန်ကြီးချုပ်အင်္ဂလာမာကဲလ်ကအင်္ဂါနေ့မှာပြောပြီးတဲ့နောက်ဝမ်ကအခုလိုပြန်ကြားပြောဆိုတာပါ။ဂျော်ရှော့ဝမ်ကိုဘာလင်မြို့တော်လောက်ခွင့်ပြုတဲ့အတွက်တရုတ်ကဂျာမနီကိုအင်္ဂါနေ့မှာပြစ်တင်ဝေဖန်ပါတယ
်။အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးတွေထပ်ပြီးတော့တင်းမာလာတဲ့အတွက်အာဖဂန်မှာချထားတဲ့ပါကစ္စတန်တပ်ဖွဲ့ဝင်တချို့ကိုအိန္ဒိယနိုင်ငံနဲ့ဆက်ဆံနေတဲ့ Line of Control LOC နဲ့ဆက်မြင်အနေကိုပါကစ္စတန်ကပြောင်းရွှေ့ချထားလိုက်ပါတယ်။ဒီအခြေအနေတွေကြောင့်အာဖဂန်ပါကစ္စတန်နဲ့ဆက်တချို့မှာနေဆက်ဖြတ်ကျော်လှုပ်ရှားကြတဲ့စစ်သွေးကြွတွေကိုထိန်းချုပ်ရင်းအင်အားနည်းသွားစေတယ်လို့ပါကစ္စတန်စစ်ဖက်အစိုးရတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ ဒီကနေ့ဆက်ဆံရေးတင်လာတိုင်းအကြံဖက်သမားတွေစိတ်ဝင်လာနေတဲ့အာဖဂန်နစ္စတန်မှာချထားတဲ့တပ်ဖွဲ့ဝင်တွေကိုနှိုးချကြရှိနေကြတယ်လို့အဲ့ဒီအရာရှိကပြောပါတယ်။အိန္ဒိယနဲ့ဆက်ဆံရေးတင်လာတိုင်းအကြံဖက်တိုက်ခိုက်မှုကြောင့်အိန္ဒိယတသား၄၀ထက်မနည်းတိုက်ဆုံခဲ့ရပြီးတဲ့နောက်ပိုင်း LOC
နေဇာနေမှာပါကစ္စတန်ကသူ့ရဲ့အရန်တပ်ဖွဲ့တွေကိုထပ်ပြီးတော့စီလို့ချထားခဲ့တာပါ။အဲ့ဒီဖြစ်အပေါ်ပါကစ္စတန်ကိုအိန္ဒိယကပြစ်တင်ခဲ့တယ်လို့နေဇာတပ်ဖက်ကတက်တွေကိုလည်းအသိပြင်းထားစေပါတယ်။အဂိုလာမှာတင်မာမှုတွေထပ်တိုးလာပြီးတဲ့နောက်နေဇာဒေတာကိုပါကစ္စတန်တပ်ဖွဲ့တွေထပ်ပြီးတော့စီလို့ထားပါတယ်။မြန်မာဘောလုံးသင်းရဲ့ကမ္ဘာအဆင့်တမတ်ချက်ဟာအာဆီယံနိုင်ငံတွေထ သင်းဟာလာမယ့်ဇာတာပတိနေ့ FIFA ကအဆင့်သတ်မှတ်ချက်အသစ်တွေထုတ်ပြန်တဲ့အခါ17ဆင့်အထိကျပြီး146ကိုရောက်သွားမယ်လို့ခန့်မှန်းထားကြပါတယ်။မြန်မာအသင်းအဆင့်ကျသွားဖို့ဖြစ်ရတဲ့အဓိကအကြောင်းကတော့2022ခုနှစ်ကမ္ဘာ့ဗလာချေစစ်ပွဲအဖွင့်ပွဲစဉ်ဖြစ်မွန်ဂိုလီယာအသင်းနဲ့ကန်တဲ့ပွဲမှာဘောလုံးဝါဒနာရှင်တွေအံအားသင့်သွားရတဲ့အထိတကူးကူးမရှိနဲ့ဆုံးခဲ့တာကြောင့်ပါဒီခြေစစ်ပွဲနောက်တစ်ပွဲဖြစ်အာဆာထိပ်ပြီးဂျပန်အသင်းနဲ့ကန်တာမှာတော့နှစ်ကူးကူးမရှိနဲ့ဆုံးပါတယ်အာဆီယံအသင်းတွေထဲမှာအဆင့်ကျသွားပွဲရှိတဲ့နောက်တစ်သင်းကတော့ကမ္ဘာ့ဗလာချေစစ်ပွဲတွေမှာမလေးရှားကို3-2ထိုင်းကို3-2ပြန်နဲ့ရှုံးထားတဲ့အင်ဒိုနီးရှားအသင်းဖြစ်ပြီး6ဆင့်ကျသွားပွဲရှိပြီးတော့အဆင့်168မှာရောက်မယ်လို့ခန့်မှန်းထားပါတယ်အာဆီယံမှာဗီယက်နမ်ကအဆင့်99နဲ့ထိဆုံးမှရှိပြီးထိုင်းကတော့အဆင့်113နဲ့ဒုတိယလိုက်ပါတယ်ဖိလစ်ပိုင်က125စင်ကာပူက156မလေးရှားက158ကမ္ဘောဒီးယားက190အဆင့်အသီးသီးရှိထားကြပါတယ်ဒီအဆင့်တွေကိုကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကသတ်မှတ်တာဖြစ်ပေမဲ့ဘောလုံးလေ့လာသူတွေကြားထဲမှာတော့ဒီအဆင့်တွေနဲ့ပတ်သက်လို့တန်တရားမြင်သဘောထားရှိသူတွေလည်းရှိကြပါတယ်ခင်ဗျာ
ပေါ်ဒုခုနှစ်ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုထုတ်လင်းပေးသွားပါမယ်2001ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးကျုံ့ရပြီးတဲ့နောက်မှာကမ္ဘာတဝန်းကအကြမ်းဖက်သမားအဖြစ်တန်တရားရှိသူတွေရဲ့နာမည်တွေကိုစီရင်မှတ်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကနိုင်ငံထဲဝင်မလာနိုင်အောင်တားဆီးတာစောင့်ကြည့်စစ်ဆေးတာတွေကိုလုပ်ခဲ့ပါတယ်ဒီလိုတန်တရားရှိသူတွေနဲ့ပတ်သက်တဲ့အခြေလက်တွေစောင့်ကြည့်တဲ့အစီအစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံနဲ့မကိုက်ညီဘူးဆိုပြီးတော့မကြသေးခင်ကပဲဖက်ဒရယ်တရားသူကြီးတဦးကဆုံးဖြတ်ခဲ့ပါတယ်။စပါရှားခန်းရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးကပြောပြပေးပါရှင်
။အကြမ်းဖက်သမားအဖြစ်တန်တရားရှိသူတွေကိုမှတ်ထားတဲ့အမေရိကန်မိနေလုံခြုံရေးဌာနရဲ့စီးရင်ထဲမှာနိုင်ငံခြားသားတွေနဲ့အမေရိကန်နိုင်ငံသားတသန်းကျော်ပါဝင်ပါတယ်။ဒီစီးရင်ထဲမှာပါတဲ့သူတွေလေးမြန်စည်းကွင်ပိတ်ပင်တာမဟုတ်ပေမဲ့သူတို့ရဲ့ခီးတော်လာခွင့်တွေကိုတော့ကန့်သတ်နိုင်ပါလေဒီစင်းထဲမှာအထက်ခံရတဲ့အမေရိကန်နိုင်ငံသားမွတ်စလင်23ယောက်ကအစိုးရကို2019ခုနှစ်မှာပဲတရားပြန်ဆွဲခဲ့ပါလေစင်းထဲမှာသူတို့နာမည်တွေထည့်ထားတာကိုပြန်ပြီးခုခံခြေပါခွင့်လုံလုံလောက်လောက်မရခဲ့ဘူးလို့ဆိုပါတယ်ဖက်ဒရယ်တရားရုံးတစ်ခုကတော့ဒီလိုစောင့်ကြည့်တာကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးဒီလထဲမှာပဲဆုံးဖြတ်ခဲ့ပါတယ်တရားဆွဲဆိုသူတွေထဲမှာပါတဲ့
For 15 years, been harassed and targeted by the government, even though I've done nothing wrong.
ကျွန်တော်ဘာအမှားမှမလုပ်ပေမဲ့အစိုးရကပြစ်မှတ်ထားပြီးမတရားအနှောက်အယှက်ပေးတာကို15နှစ်လုံးခံခဲ့ရပါတယ်။ကျွန်တော်ကိုရာဇဝတ်သားတယောက်လိုသတ်မှတ်ပြီးဒုတိယတန်းအဆင့်နိုင်ငံသားတယောက်လိုနှိမ်ချတမင်ခွဲခြားဆက်ဆံပြီးမတရားလုပ်တာခံခဲ့ရပါတယ
်။ Islamic ဆက်ဆံရေးနဲ့အမေရိကန်ပြည်သူလွတ်လပ်ခွင့်တမကဘာဝင်အစိုးရရဲ့စီးရင်နဲ့ပတ်သက်လို့ဝေဖန်သူတွေကတော့ဒီစင်းကရှင်းရှင်းလင်းလင်းတိတိကျကျမရှိတဲ့အပြင်ထိန်ချန်ရှိုးဝတ်တာနောက်လုံးဝမပါသင့်တဲ့သူတွေပါနေတာတွေရှိတယ်လို့ပြောပါတယ်။ဒါမှလည်းစင်းရင်းနဲ့စောင့်ကြည့်တာကအမေရိကန်လုံခြုံရေးအတွက်အရေးကြီးတယ်ဆိုပြီးသတ်မှတ်တဲ့လွှတ်တော်အမတ်တချို့လည်းရှိနေပါသေးတယ်။ Republican ထက်လွှတ်တော်အမတ် Ted Cruz
ကလည်းပြောပါတယ်။ We are facing a global war on terror. We are facing in particular radical Islamic terrorists who have murdered
ကမ္ဘာတဝန်းအကြမ်းဖက်မှုစတင်တဲ့စစ်ကိုကျွန်တော်တို့ဆင်နွှဲနေတာပါအထူးသဖြင့်အမေရိကန်တွေနဲ့ကျွန်တော်ရဲ့မဟာမိတ်တွေကိုတပ်ဖြတ်နေတဲ့အစွန်းရောက် Islamic အကြမ်းဖက်သမားတွေကိုတိုက်ခိုက်နေရတာပါကျွန်တော်တို့ရှင်းရှင်းလင်းလင်းမြင်ဖို့လိုသလိုအကြမ်းဖက်တိုက်ခိုက်တာတွေမလုပ်ခင်ကာကွယ်နိုင်အောင်စောင့်ကြည့်ရပါလိမ့်မယ
်ဖက်ဒရယ်တရားရုံးတရားသူဂျေအန်ထိုနီထရန်ဂါကတော့အမေရိကန်နိုင်ငံသားတွေကိုတန်တရားရှိသူတွေအဖြစ်စီးရင်သွင်းစောင့်ကြည့်တာကဖွဲ့စည်းပုံကနိုင်ငံသားတွေကိုပေးထားတဲ့ခွင့်ရပုံမှာချိုးဖောက်ရရောက်တယ်လို့ဆုံးဖြတ်ပါတယ်။ Islamic စစ်တမ်းရေးကောင်စီတရားရေးဆိုင်ရာဒါရိုက်တာ Lina Mercy ကတော့ စီအန်အန်မှာပါတဲ့သူတယောက်ကိုပေါ်ပြီးရင်ပြီးသက်ဖယ်လိုက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့နာမည်ကြမ်းကြမ်းလည်းမသိရဘူးလို့ဝေဖန်ပါတယ
် So having records expunged in the terror screening database
အခုတရားလိုအဖြစ်တရားဆွဲထားတဲ့သူတွေအပါအဝင်အကြမ်းဖက်သမားလို့စောင့်ကြည့်ရတဲ့စီးရင်မှာပါတဲ့သူတွေကိုစီးရင်ထဲကအပြီးသက်ဖယ်ရှားဖို့လိုရဲဆိုရင်မဖြစ်မနေလုပ်ပေးဖို့လိုပါတယ
်ဖွဲ့စည်းပုံနဲ့မညီဘူးဆိုတဲ့ဖယ်ရယ်တရားသူကြီးရဲ့ဆုံးဖြတ်ချက်ကတရားဆွဲခံရသူတွေရောတရားလိုတွေဘက်ကပါဒီလိုစောင့်ကြည့်ဖို့စီးရင်သွင်းတဲ့အစီအစဉ်ဘယ်လိုပြောင်းလဲမလဲအဆိုပြုချက်တင်သွင်းရမယ်လို့ဆိုလိုတာပါတရားရုံးရဲ့အပြီးသက်ဆုံးဖြတ်ချက်ကိုတော့ဒီလောက်ကုန်လောက်မှချမယ်လို့ညွှန်လေးရန်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြပေးသွားတာပါရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်။ရှိသတင်းပတ်ထင်မှာမြန်မာအစိုးရနဲ့ညီညာရေးအတွက်ဆွေးနွေးဖို့စီစဉ်နေတဲ့အချိန်မှာပဲရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းအရဲသားတွေကိုလမ်းပြအဖြစ်ခေါ်ယူတာတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တောင်ပွေနယ်ဓာတ်ဖြူရွာကြားဒီကနေ့မနေ့ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်လက်နက်ကြီးကျရောက်လို့ရွာသားတွေထိခိုက်မှုရှိခဲ့တယ်လို့လမ်းပြဖြစ်ခေါ်ယူမှုတွေရှိခဲ့ကြောင်းဓာတ်ဖြူရွာသားတို့ကပြောပါရတယ်
။ကျွန်တော်တို့ဒီတောင်ပွေနယ်ဓာတ်ဖြူကြားမှာရုပ်ရှင်တွေဖြစ်တယ်လို့ဒီလက်နက်ကြီးတွေနဲ့ကျွန်တော်ငါသင်္ကားဖြစ်တယ်ရွာတော့နေရာပေါ်ရှိပါတယ်။မြန်မာနေတဲ့မိန်းမတော်ကဒီမှာလူထဲကရှိတယ်လက်နက်ကြီးရှိတယ်ရဲကြမှာတော့မြန်မာမှာရှိတော့တယ်အခုကတော့နိုင်ငံကနေယူတော့တယ်ဆေးလောက်ဆက်တော့တယ်သူတို့ကဆက်ကကျွန်တော်ယူအထက်ကိုတက်ကြတောင်းဆိုလို့ယူရရှိတယ်ဆက်ယူဆက်ကိုခေါ်တော့တယ်ယူရတယ်မလဲခုမှုကြီးနေအိန္ဒိယကနေတက်တယ်ပြည်သူတွေပါတော့တယ်ဘာမှမသိဘူး
၆တော်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကူစီလဲဦးအောင်တန်းစိန်ကတော့ဖိုက်ပွဲကြောင့်ထိခိုက်မှုအခြေအနေနဲ့တမရော်ဘက်ကနေလမ်းပြဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့ရွာသားတွေပြန်လည်ရောက်ရှိရေးအတွက်ဆောင်ရွက်နေတယ်လို့ပြောပါတယ
်အဲ့တော့ဒီကိစ္စတော့ရသားပြည်သူတုံးဟုတ်ထိခိုက်တယ်ရတယ်ကျွန်တော်လည်းဖန်စီကိုလူတော့လူတော့ပြောကြတယ်လက်ထက်ကပြည်သူတွေကကျွန်တော်တို့ကိုတောင်းချလာတယ်ဆိုတော့ဒီတက်ကသူတို့ကိုပြန်လေကြောက်တော့မျိုးရောင်းနိုင်ဖို့ကြိုးစားပြီးတော့ဆောင်ရွက်နေပါတော့ဗျာ
အနောက်ပိုင်းတိုင်းစေတနာကျုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ကြောက်တော်မျိုးနဲ့တောင်ပွေနဲ့သားပြူရွာကြားစိုက်ပွဲဖြစ်ပွားခဲ့ကြောင်းအတိအပြုပြောဆိုပြီးအချင်းလေးကိုမသိရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်ကြောက်တော်ရဲ့မြောက်ဖန်တာလေးမှာဖြစ်တာဒီကြတော့ဘာမှတော့ဖြစ်တာတော့မကျင်းဆိုင်ပြေတုံပြေတောင်ပဲဖြစ်တာ
တိုက်ပွဲတွင်အရသာထိခိုက်မှုနဲ့လမ်းပြဖြစ်ခေါ်ယူသွားမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်ဒီကနေ့မနက်မှာပူရီတောင်မြို့နယ်ခွဆုံမြောက်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်တဲ့လက်နက်တံတွေကြားနေရကြောင်းဒေသခံရွာသူတို့ကပြောပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ဘက်နဲ့မင်းပြမြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းဖွဲ့ကို AA ဖွဲ့ကနေမိုင်းဖောက်ခွဲမှုပြုလုပ်ခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
မနီကတော့ကျွန်တော်ကြောက်တော့ဖက်မှာရမူးမန်းဖောက်ခဲ့တာရှိတယ်။ပြင်းမှတီးရရအချိန်တော့ပဲပြောတာ။ဒီဘက်ကဒီဘက်တော့ထိခိုက်တာအများကြီးမရှိပါဘူး။နောက်ပြီးမင်းပြဘက်မှာလည်းရမောင်းတရားရဲ့တောင်ပဲမိသားလေးတောင်တော့မှလည်းရမူးမန်းလုံးဖောက်ခဲ့ရတာရှိတယ်။အဲဒီမှာတော့တမေးရစစ်တီချိုးတိုင်းအများကြီးမရှိဘူး။
တရပိုင်းမြန်မာစစ်တပ်နဲ့အေအေဘက်တို့စိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့အေအေဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေချော့ချလာတာမရှိသေးပဲပုံမူပြင်းထန်လာနေတာပါတိုက်ပွဲကြောင့်ဒေသုံထိခိုက်တန်ရန်ရတဲ့အရသားတွေကလည်းများပြားလာနေတယ်လို့စစ်ဘေးတိမ်းရှောင်နေရတဲ့အရေးအတွက်ဟာလည်း9000ခန့်ရှိလာနေပြီဖြစ်ပါတယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကရှေ့သတင်းပတ်တင်းလာနေကြရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွဲဆုံဆွေးနွေးဖို့ရခိုင်လက်နက်ကိုင်ဖွဲ့ AA ပါဝင်မြောက်ပိုင်းမှာမိတ်လေးဖွဲ့ကိုဖိတ်ကိုစားပါတယ်။တိုင်းရင်တလက်နက်ကိုင်ဖွဲ့တွေဘက်ကတော့ကလန့်ချက်နဲ့ပတ်သက်လို့ဖွဲ့ဝင်တွေကြားညှိနှိုင်းသွားရမှာဖြစ်ပြီးတပ်မတော်ဘက်ကကုစလေဆေလှုပ်ဖို့ကိုလည်းတောင်းဆိုထားကြပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နေပြည်တော်ဗစ်တိုးရီးယားအမှုနောက်ဆုံးခြေနေအကြောင်းကိုတင်ဆက်ပေးခြင်းပါတယ်။ဗစ်တိုးရီးယားအမှုမှာအဓိကအရေးပါတဲ့တပ်တွေဖြစ်ကာယကံရှင်ဖြစ်တဲ့အသက်3နှစ်အရွယ်ကလေးငယ်ကိုနေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာဒီကနေ့စစ်ဆေးပါတယ်။ဗစ်တိုးရီးယားလို့နာမည်ဝှက်ပေးထားတဲ့လိမ်မိုင်းဆိုင်ရာစုကားခံရသူကလေးငယ်ကသူ့အပေါ်ကျူးလွန်ခဲ့သူတွေကိုဓာတ်ပုံမှတ်တမ်းတွေကနေအတိအကျတပ်တွေထွက်ဆိုခဲ့တယ်လို့တရီလူအကျိုးဆောင်ရှင်ကပြောပါတယ်။ဒီကနေ့နေပြည်တော်ကဗစ်တိုးရီးယားအမှုစစ်ဆေးချက်အကြောင်းကိုကိုစီသူကပြောပြပေးပါမယ်ရှင်။
ဗစ်တိုးရီးယားအမှု6ကြိမ်မြောက်ယုံကြည်မှာအဓိကတပ်တွေဖြစ်ထွက်ဆိုခဲ့သူကလေးငယ်က two bo julun duye double niku, top for piata gerelo, yellow stuzan shinny, to yonu on guard, the ayon trauma, then dauriku, piogerawa.
ဒီမှာပြန်ထုတ်တာလေဆိုပေါ့အောင်ကြီးသွားတယ်ပုံမပါတဲ့ပုံမျိုးပေါ့အဲ့ဒါလေးကြားပြီးတော့တနည်းလေးကိုမေးတယ်ဒီကတနည်းလေးကဒါအောင်ကြီးပေါ့ဒီလိုမျိုးမကြည့်ဘူးပြီးပြောတယ်ဒီကျန်တဲ့တတိယခန်းငယ်မှာပါတဲ့ဟာတွေပေါ့နော်အဲပုံမျိုးတော့တနည်းလေးကိုကြားပြီးတော့မေးတဲ့အခါမှာတနည်းလေးကတတိယခန်းငယ်မှာတင်လုံးကလိုပဲသူ့ရဲ့ပြင်ဖို့စိတ်ကြည်ကြီးဟာဘယ်လိုပါဆိုတော့ဆက်ထုတ ရာဆောင်ရဲ့နားတော်မှာဒီလိုလို့ရအောင်ဆိုတော့မှာယာရေးယာရေးမအောင်ပါတော့တိတ်ဆိုးရွာဒီလိုလို့ရအောင်ဆိုတော့တောက်တင်နေသူကသူ့အဲ့လိုမျိုးလုပ်လုပ်ခဲ့ပါတော့
ပြီးခဲ့တဲ့၄ချိန်မြောက်ရုံးချင်းတို့ကတန်တရားရှိသူတွေအပါအဝင်အမှုနဲ့ဆက်နွယ်နေသူတွေရဲ့ဓာတ်ပုံတွေကိုဖခင်ဖြစ်သူနဲ့ဦးလေးဖြစ်သူတို့ကသမီးကိုပြသပြီးတော့မေးမြန်းထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းတက်တီကန်ကငယ်အနေနဲ့တရားရုံးမှာတက်တီဖြစ်တင်သွင်းခဲ့တာပါတရားခွင်မတိုင်ခင်ပနာမမေကွန်းနေနဲ့ညံစန်းမေကွန်းတွေကိုလည်းခလိငကကောင်းကောင်းမွန်မွန်တက်တက်ကြွကြွနဲ့ဖြစ်ဆိုနိုင်ခဲ့တယ်လို့လည်းဒေါ်ပြွန်သူအောင်ကပြောပါတယ်အဓိကတက်တီဖြစ်တဲ့ခလိငရဲ့ထွက်ဆိုချက်တွေကအမှုအတွက်အများကြီးအထောက်အကူဖြစ်နေမယ်လို့ယုံကြည်ကြောင်းနဲ့အားရကြည်နာကြောင်းဒေါ်ပြွန်သူအောင်ကပြောပါတယ်ဗစ်တိုးရီးယားရဲ့ထွက်ဆိုချက်တွေဟာရခင်တော့ကတင်သွင်းခဲ့တဲ့တပ်သေးကံတွေထပ်ပုံမူတိကျကြောင်းတော်ရလူအောင်ကပြောပါတယ
်။ဆာမနှင်းနူကသူ့ကိုသူ့ရဲ့ပင်မှုကိုရေးသေးပြီးတယ်။ဘယ်နေရာဆိုတာကလက်နဲ့ကလေးရကင်ပြနိုင်တယ်။အနောက်ထုတ်ကလေးရအများကောင်းတယ်။ဟု
တ်ကဲ
့။ကျမတို့ကဒီနေရာမှာကလေးလေးရကိုကိုညီညီဆိုတဲ့အတုံးလုံးမသုံးဘူး။ကိုကိုအငယ်လို့ပြောတာ။ကိုကိုအငယ်ဆိုတာမျိုးပြောတာပေါ့။ကိုကိုအငယ်ကသူ့ရင်ဘတ်တွေထုတယ်ပေါ့နော်။အဲ့လိုပြောကိုကိုအကြီးကတော့သူ့ရဲ့ပင်မှုကိုစိတ်တယ်ပေါ့။အဲ့လိုမျိုးကလေးရက
ဒီကနေ့ယုံချင်းဟာအရင်နေ့ယုံချင်းတွင်နဲ့မတူဘဲနဲ့လေလာသူတွေတရင်သမားတွေကိုဝင်ရောက်လေလာခွင့်မပေးခဲ့ပါဘူး။တရားခွင်မှာဒီအမှုနဲ့သက်ဆိုင်သူအနှဲငယ်ပဲရှိပြီးတော့တရားသူကြီးကမေးခွန်းတွေကိုတခြားခန်းမှာရှိနေတဲ့ကလေးငယ်ကိုဗီဒီယိုရုပ်သံကနေသစင်တိုက်ရိုက်မေးမြန်းခဲ့တာပါ။တည်တံ့စီစဉ်ထားတဲ့အခန်းတစ်ခုထဲမှာတော့ဗစ်တိုးရီးယားလို့အမည်ဝက်ပေးထားတဲ့ကလေးငယ်နဲ့သူ့ရဲ့အတော်ဖြစ်သူတဦးကလေးငယ်ရဲ့မိန်းကလေးတငယ်ချင်းတစ်ယောက်နဲ့တရားသူကြီးရဲ့မေးခွန်းတွေကိုကလေးနားလည်အောင်ပြန်မေးပေးရတဲ့တရားရေးဝန်ထမ်းအမျိုးသမီးတဦးတို့ကိုတည်တံ့ထားရှိစစ်မေးခဲ့တာပါ။စစ်စေးခံမဲ့အခန်းနေရာနဲ့ရင်းနှီးအောင်ကလေးနဲ့မိဘတွေကလေးငယ်ကိုထားရှိစစ်စေးမဲ့အခန်းကိုစက်တင်ဘာလ9ရက်နေ့ကလေးကကြိုတင်လာရောက်လေ့လာခဲ့ပါတယ်။တရားခွင်စစ်စေးချက်တွေအရဗစ်တိုးရီးယားအနေနဲ့တန်တရားတရားခံအောင်ကြီးနဲ့ပတ်သက်ပြီးတစုံတရာထွက်ဆိုခဲ့ခြင်းမရှိဘူးလို့အောင်ကြီးရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကပြောပါတယ
်။ဖြေရာတွေအကုန်လုံးကကျွန်တော်အဖေကကိုအောင်ကြီးရောက်တူပါမယ်။နော်။သူသိတယ်ဘောင်ဒါမှမဟုတ်ဘူး။ပုံလေးပြမိမိတယ်နော
်ဟုတ်ကဲ့
ဗီဒီယိုဖိုင်လေးပြမိတယ်ပေါ်ကြီးကပါပြည်စွမ်းတာတခုမှထွက်မသွားဘူးသို့တော့သူ့ထွက်သွားတဲ့ကိစ္စလေးရှိတယ်ဟိုနာမည်သူ့ကသူ့တတ်မိတော့တယ်ဘာဆက်ပါလဲဘသူကလုပ်တယ်နော်အစားရှိသဖြင့်နော
်ပြီးခဲ့တဲ့မေလာတဲ့နေပြည်တော်မှာရှိတဲ့ Western Hill ပုဂ္ဂလိကမူကြိုးเจ้าမှာအနိုင်ချင်းစော်ကားခံခဲ့ရတဲ့ဖြစ်ရဟာလူမှုကွန်ရက်တွေကတဆင့်အကြီးကျယ်ပြန့်နှံ့လာခဲ့ရတာနေတနိုင်ငံလုံးကဒီမှုကိုစိတ်ဝင်စားစောင့်ကြည့်နေကြတာပါဗစ်တိုးရီးယားအမှုဟာအခုနှစ်ပိုင်းတွေအတွင်းနိုင်ငံတော်ဝန်ဖြစ်ပေါ်နေတဲ့ကလေးငယ်တွေအပေါ်လင်ပိုင်းဆိုင်ရာကျွလွန်မှုတက်ငယ်မရေမှုရောပါပပျောက်ရေးကျိုးပန်းမှုတွေအတွက်စံပြအမှုတစ်ခုဖြစ်လာလိမ့်မယ်လို့သုံးသပ်နေကြတာပါအမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းလဲသမ္မတရုံးတာဝန်ရှိသူကပြောဆိုထားပါတယ်ဗစ်တိုးရီးယားအမှု9ချိန်မြောက်ယုံချင်းကိုတော့လာမယ့်စက်တင်ဘာလ24ရက်နေ့မှာမူဂျိုချောင်းဝန်ထမ်း2ဦးကိုတခိနခရိုင်တရားရုံးမှာဆက်လက်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
နေပြည်တော်ဗစ်တိုးရီးယားအမှုနောက်ဆုံးအခြေအနေအကြောင်းကိုကိုစီသူကသတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံကရက်ဘီဘောလုံးအသင်းအကြောင်းကိုနှာစင်ကြအောင်ပါဆွန်ပလွန်သီးပုံစံဘောလုံးနဲ့ကစားရတဲ့ရက်ဘီအားကစားနည်းကိုကစားနေတဲ့ထူးထူးခြားခြားအသင်းတစ်ခုကိုရန်ကုန်မြို့စင်ချေဘုံအရက်မှာရှိတဲ့အရှိတကုံမှာတွေ့နိုင်ပါတယ်မြန်မာနိုင်ငံကနိုင်ငံတကာကျောင်းတွေမှာဆရာအဖြစ်အလုပ်လုပ်နေတဲ့နိုင်ငံသားတယောက်နဲ့မြန်မာကျောင်းဆရာတို့တီထောင်ထားတဲ့ Little Dragon ဆိုတဲ့ Rugby အသင်းမှာမိန်းကလေးယောက်ျားလေးအယောက်40လောက်ရှိပါတယ်။ဒီကစားနည်းနဲ့တိတ်အကျွမ်းတဝင်မရှိတဲ့မြန်မာနိုင်ငံမှာဘလို့ရည်ရွယ်ချက်နဲ့ Rugby အသင်းကိုတီထောင်ထားတာလဲဆိုတော့ AFP သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကပြောပြပေးပါမယ်ရှင်။
ရန်ကုန်မြို့အရှိတကုံကလေကွင်းတစ်ခုမှာမိန်းကလေးတွေရောယောက်ျားလေးတွေပါပါတဲ့ရက်ဘီအသင်းတစ်ခုရက်ဘီကစားနေတာကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းတွေ့ရနိုင်ပါတယ်။ရက်ဘီကစားကွင်းလို့အဖြစ်လုပ်ထားတဲ့လေကွင်းထဲမှာပြေးလွှားပြီးတော့ဆွန်ပလွန်သီးပုံလိုဘောလုံးကိုပြစ်ပေးကစားနေကြတဲ့ Little Dragons နဂါးငယ်လေးများအသင်းမှာအသက်5နှစ်ကနေ18နှစ်အထိမိန်းကလေးယောက်ျားလေးအသင်းသားတွေပါကြပါတယ်။ရက်ဘီကစားနည်းကိုသိမ့်မတိကြတဲ့မြန်မာနိုင်ငံမှာအခုလိုရက်ဘီအားကစားအသင်းကိုတည်ထောင်ထားကြသူတွေကတော့ မြန်မာចောင်းဆရာကိုအောင်ကျော်လင်းနိုင်ငံတကာចောင်းတွေမှာဆာလာတင်ကြတဲ့ဆရာဂျော့ချ်ဘက်နဲ့ဘရက်အက်ဒဝတ်တို့ဖြစ်ကြပါတယ်ချိုးတဲတဲ့ကလေးငယ်တွေကိုပညာရေးမြင့်တင်ပေးပြီးအားကစားနည်းတွေမှာပါဝင်ကစားစေခြင်းနဲ့ရည်ရွယ်ချက်ကြားမှခွဲခြားမှုမရှိစေရဆိုတဲ့ရည်ရွယ်ချက် အတင်းသားစိတ်ဓာတ်နဲ့စူးစီးမှုရှိစေရမယ်ရည်ရွယ်ချက်တွေနဲ့အခုလိုလစ်တဲ့ဒရဂွန်စ်ငကားလေးများအတင်းကို2500ခုနှစ်ထဲကတီထောင်ထားတာဖြစ်ပါတယ်လစ်တဲ့ဒရဂွန်စ်အတင်းကိုပူတွဲတီထောင်သူကိုအောင်ကျော်လင်းကအတင်းဖြစ်လာပုံကိုအခုလိုရှင်းပြပါတယ်အဲဒီဂိမ်းနိုင်ထိုင်နေပြန်တပတ်တရာလောက်သူလာလှုပ်ရှားပေးတာဖြစ်တော့သူတို့မိသားတွေကလည်းအဲလိုသဘောကျတဲ့အချက်တွေလည်းပါတယ်ပြီးတော့
Little
Dragons rugby အသင်းမှာအသင်းသား 40 လောက်ရှိပါတယ်တယောက်နဲ့တယောက်တွန်းတိုက်တိုက်ကစားရတဲ့ rugby ကစားသည့်ဖြစ်ပေမဲ့အသင်းသားထောက်ဝက်လောက်က မင်းကလေးတွေဖြစ်ကြပါတယ်အသက် 15 နှစ်အရွယ်မန်နန်ရှာလဟဲဆိုရင် ယောက်ျားလေးတွေနဲ့ rugby
ကစားလို့အစပိုင်းကစူခံရတယ်လို့ပြောပြပါတယ်။သူတို့ကမမတို့အိမ်ရပြောရင်ဒီယောက်ျားလေးအိမ်လာဆိုတာဘာဖြစ်လို့အိမ်ကအဲ့လိုဘာဖြစ်လို့လိုလာဆက်တင်တာလဲပြီးမှနောက်ပိုင်းမှမဆူတော့ဘဲနဲ့ရင်းတော့ကစားတင်တယ်ဆိုဒီကိုမမတို့လည်းလိုက်ကြည့်ရင်လည်းလိုက်ကြည့်ရောတင်ပြရဲဆိုတာစောရဲဆိုတာလို့လို့ပြီးတယ်။အရွယ်ဆုံးပါတဲ့အသင်းမှာအသက်
17
အရွယ်ကိုစင်လင်းကတော့သူများတွေနီးတို့တွန်းတိုက်တိုက်ကြကြတန်တန်ကစားနိုင်ဖို့လူကောင်ပိုကြီးခြင်းနဲ့လို့ဆိုပါတယ်။ဒါလူကောင်ကြီးတယ်။သူများတွေတွန်းနေတာ။ဟိုဒါအောင်ပြန်ပြီ။သူများတွေပြတ်တွန်းအောင်။မြန်မာနိုင်ငံကလူမှုအသိုင်းအဝိုင်းတွေကြားရှိနေတဲ့ကွဲပြားမှုတွေကို
အခုကနေပြီးတော့ဒီဘက်ကိုသွင်းလို့ရှင့်။မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာစာတင်ကြောင်းတွေက rugby အသင်းတွေနဲ့လည်း Little Dragons အသင်းရှင်ပြိုင်ခဲ့ပါတယ်။အခုနှစ်မေလာတုန်းကပဲမြန်မာနိုင်ငံမှာပထမဆုံးကျင်းပတဲ့အတန်းငယ် rugby ပြိုင်ပွဲတွေမှာ Little Dragons အသင်းဒုတိယနဲ့တတိယနေရာတွေရခဲ့ကြပါတယ်။နိုင်ငံတကာစာတင်ကြောင်းတွေကလည်းနဂါးလေးတွေအတွက် rugby ကစားဖို့ဖနှက်ဟောင်းတွေကိုလှူကြပါတယ်။ဒါပေမဲ့ rugby queen လို့အဖြစ်လောက်ထားတဲ့လေကွင်းပြင်မှာလေးကျင့်ကစားနေကြတဲ့ Little Dragons အသင်းဝင်တော်တော်များများဖက်နှက်မပါဘဲကစားနေကြတာကိုတွေ့ရပါလိမ့်မယ်။ Little Dragons နဂါးလေးတွေမြန်မြန်ပြေးနိုင်တာကိုနိုင်ငံတကာကြောင်းတွေကကလေးတွေအံ့ဩလို့လိုက်တာအတူယူကြတယ်လို့အသင်းတီထောင်သူလည်းဖြစ် နီးပြလည်းဖြစ်တဲ့ Josh Beck ကပြောပြပါရယ်။
The kids were saying to each other like, "There must be a reason why they're so fast. I've got it. They've been taking their shoes off." So they, all the kids took their shoes off, started playing and went
Little
Dragons အသင်းတီထောင်သူတွေကသူတို့ကို rugby ကစားနည်းအပြင်အင်္ဂလိပ်စာနဲ့သင်္ချာဘာသာတွေသင်ပေးရုံမကမိဘေးလုံခြုံရေးကျန်းမာရေးအသိပညာတွေကိုလည်းသင်တန်းတွေလှုပ်ပေးခဲ့ပါတယ်။အခုလောလောဆယ်တော့ရန်ပုံငွေမရှိတာကြောင့်စာသင်ပေးတာကိုခဏရန်နာထားပါတယ်။ ဒါကြောင့်သူတို့အသင်းအတွက်ရေရှည်ပံ့ပိုးပေးမဲ့သူမျိုးလိုအပ်နေတယ်လို့အသင်းတီထောင်သူတွေကပြောပါတယ်။ပြည်စုံမှုမရှိတဲ့လူမှုအတိုင်းဝိုင်းကြားမှကြီးပင်းရတဲ့ကလေးငယ်တွေကို rugby ကစားနည်းနဲ့သူတို့ရဲ့ကိုယ်ပိုင်စွမ်းရည်မြင့်တင်နိုင်အောင်ဖွဲ့စည်းပေးထားတဲ့ Little Dragons အသင်းကနဂါးငယ်လေးတွေကတော့တင်းငွေနေတိုင်းအရှိတကုံလေကွင်းထဲမှာ rugby ကစားနည်းကိုမပြတ်လေ့ကျင့်နေကြပါရဲ့ရှင်။
မြန်မာ နိုင်ငံက Little Dragons rugby ဘောလုံးတင်းကျောင်းကိုမဆုမြတ်မှုပြပြပေးခဲ့တာပါ။ ဒီကနေ့အတွက်သတင်းလှော်တွေကတော့ဒီနောက်ပါပဲရှင်။ဒုတိယပိုင်းနိုင်ရွက်မှာတော့မြန်မာလူထုနဲ့ကျန်းမာရေးခန္ဓာဦးကျော်စံသားရဲ့မြန်မာရေးတုံ့တက်ချက်နဲ့တပတ်အတွင်းအားကစားသတင်းလှော်တွေကိုထုတ်လွှင့်ပြီးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန် မနက်ပိုင်း 6 နာရီကနေ 9 နာရီအထိ 5km 32.40.48 အပြင် ဒုတိယနာရီဘက်မှာ 5km 190မှာပါ နားဆင်နိုင်ပြီး ဒီအစီအစဉ်ကို မနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့ 5km 19.25m တွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ 5km 19.32 နဲ့စနေတနင်္ဂနွေမှာ 5km 190 ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည 9 နာရီအစီအစဉ်ပြပြချင်းည 10 နာရီမှာ 5km 25.32 နဲ့ 5km 190 ကနေတန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို92.19 kHz 1539 92.25 kHz 1883 92.32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာမိုးရာသီမှာအဖြစ်များတဲ့ရောဂါတွေကိုသတိပြုကာကွယ်ဖို့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကြောစံတာရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ဒီလိုလည်းစဉ်းစားပြီးတော့မိမ့်နေစားဒီအဟောင်းတွေတူဒီပဲထပ်ပံပြီးပြင်းနေဖြည့်နေလူလို့ရှင်နေရတယ်
မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲမှုထိရောက်အောင်မြင်ဖို့အတွက်ဘာရီလိုအပ်ပါတယ်ဆိုရာတွေကိုရန်ကုန်တက္ကသိုလ်နဲ့ဩစတြေးလျနိုင်ငံမွန်နက်ယူနီဗာစီတီတို့မှအကြီးတန်းကတိကအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ယူပဗီရာပညာရှင်ဒေါက်တာတင်ဝင်းနဲ့ဦးကျော်စန္တာတို့ဆွေးနွေးသုံးသပ်ထားတာကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီတစ်ပတ်အတွက်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မိုးရွာသွန်းမှုတွေများလာတဲ့အချိန်ကာလကိုရောက်ရှိနေတာကြောင့်ဒီအာဒီမာအဖြစ်များတဲ့ရောဂါတွေကိုကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းဒေါက်တာတန်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဘောကနတ်လာလုံးကမိုးရီတည်တည်မဲမဲရွာသွန်းခဲ့တယ်လို့ဆိုရမှာပါ။စက်တင်ဘာလထဲမှာလည်းမိုးရွာသွန်းမှုတွေဟာများပြားနေဦးမဲ့လက္ခဏာတွေရှိနေပါတယ်။နေပူရဲ့အချိန်တွေပါပြီးမိုးရွာသွန်းတဲ့ပမာဏများပြားနှောင်းတာကြောင့်ဒုက္ခိဋ္ဌာယောဂါ၊ချောင်းဆိုးရင်ကျက်ယောဂါနဲ့ဝမ်ပြဝမ်လျှောယောဂါတွေဖြစ်ပေါ်ခံစားနေရတာကိုတွေ့မြင်နေရပါတယ်။မိုးရွာသွန်းမှုများပြားပြီးနေပူရဲ့အချိန်တွေပါတဲ့အခုလိုရာသီဥတုအချိန်တွေမှာဘလို့ယောဂါတွေအဖြစ်များတဲ့ပါတယ်လို့မေးကြည့်တဲ့အခါအထွေထွေယောဂါအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်။
အဲ့တော့မိုးရွာသီရောက်လာပြီဆိုရင်ဆရာတို့အဓိကဒီယောဂါတွေနဲ့ပတ်သက်ပြီးတော့သတိထားကြယောဂ5မျိုးရှိပါတယ်။နံပါတ်1ကတော့ဒီဘိုးရသည်မှာလေရုထဲမှာဒီ virus bacteria ပိုးမွားတွေပြန့်နှံ့မှုနှုံများတယ်။နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့ ਨੇ ပတ်သက်တဲ့အီးမီတုတ်ကွေးနာစီချောင်းဆိုးလေချောင်းတာဒီယောဂတွေဖြစ်တယ်ပေါ့နော်။ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုတ်ဝေဒနာတွေရလည်းပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေတွေ့ရတယ်။နောက်တစ်ခုကအစာအစာနဲ့ရည်နဲ့တော့တန့်ရှင်းမှုမရှိတဲ့တဲ့ကြောင့်ဝန်းလျှောဝန်းပြက်ယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါသဲအောင်သားဝါအေယောဂါပေါ့နော်ဒီယောဂါတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် insect လို့ခေါ်တဲ့ဒီချင်းရင်တွေနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်အထူးသဖြင့်တော့ချင်းကိုက်ခံရလို့ဖြစ်တဲ့သွေးလွန်တိုကွေးယောဂါတို့နော်ဒီယောဂါတွေကဘိုးရသည်မှာဖြစ်များပါတယ်။နောက်ဆုံးနံပါတ်5ယောဂါကတော့ဒီအစ်စ်ရောင်ခံစားနေရတဲ့ယောဂါခံစားနေရတဲ့လူတွေကဒီမိုးရသည်မှာအစ်စ်ရောင်အစ်စ်ကိုက်အားပို့ပြီးတော့ခံစားရတာမျိုးတွေရှိပါတယ
်။ဝမ်ပြဝမ်လျှောယောဂါဟာအခုလိုမိုးရသွန်းမှုများပြီးရေကြီးရေလျှံတဲ့အချိန်တွေမှာအဖြစ်များတာကိုတွေ့ရပါတယ်။ရင်နာစာစားမိတာနဲ့မတန့်ရှင်းတဲ့တောက်သုံးရေတောက်သုံးမိတာတွေကြောင့်ဝမ်ပြဝမ်လျှောယောဂါဖြစ်ပေါ်ခံစားရခြင်းဖြစ်တယ်လို့ပညာရှင်တွေကထုတ်ပြန်ကြေညာထားကြတာပါ။ဒီအသည်မှာဝမ်ပြဝမ်လျှောယောဂါဖြစ်ပေါ်ခံစားရခြင်းမရှိစေဖို့အတွက်အစားအသောက်နဲ့ရေတန့်ရှင်းမှုကိုကူးစိုက်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
ဒါရီယိုကာဝယ်ဖို့ဆိုရင်ဆရာတို့ကဒီယောဂပူဝင်ရောက်တဲ့လမ်းကြောင်းဒီအစာအသောက်ကနေဖြစ်တဲ့အတွက်ကြောင့်မလို့ရေနဲ့အစာအသောက်တန့်ရှင်းမှုကအလွန်ရေးကြီးပါတယ်ပေါ့နော်အဲ့တော့ကိုကိုတိုင်းတောက်သုံးစားသုံးမယ်ဆိုရင်လည်းဒါပူပူနွေးနွေးချက်ပြုတ်စားတုတ်ပြီးတော့ရင်နားမှုမရှိအောင်ဆောင်ရွက်ထားမယ်ဒီဘက်ကကိုတောက်တဲ့တောက်သုံးရည်ရလည်းတန့်ရှင်းတဲ့တောက်သုံးရည်ဖြစ်အောင်ဆောင်ရွက်ထားမယ
်မိုးရွာသွန်းမှုတွေများပြားလာပြီဆိုရင်ရှောင်လွှဲဖို့ခက်တဲ့နောက်ထပ်ယောဂတစ်ခုကတော့ဒုက္ခိဋ္ဌာယောဂပဲဖြစ်ပါတယ်အချိန်မမှန်တဲ့တွေနဲ့အာဟာရပြည့်ဝတဲ့အစားအစာတွေကိုစားသုံးမှုနည်းပါးတဲ့တွေဟာယောဂခုခံနိုင်တဲ့ကိုယ်ခံဆန်းအားရောနေတော့ပြီးဒုက္ခိဋ္ဌာယောဂကုသခံကြရတာပါယောဂရှိသူနှာခြေချောင်းဆွလိုက်တဲ့အမှုံမွှားတွေကနေတဆင့်ဒုက္ခိဋ္ဌာယောဂပိုကုသပြန့်နှံ့တာဖြစ်တာကြောင့်မျက်နှာဖုံးတက်စင်တာနဲ့လက်ကိုမကြခဏဆေးကျွတ်တာမျိုးတွေကိုပြုလုပ်ကာကွယ်ထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်လက်ကိုစနစ်တကျမကြခဏတန့်ရှင်းလုပ်နေရပါဘောနော်ခုနကယောဂပိုးရှိတဲ့လူစီကနေပြန့်နှံ့နေတဲ့ပိုးတွေဟာမိမိလက်ကနေတဆင့်အစာတောက်စားရင်လည်းရှူရှိုက်မိရင်လည်းပိုကူးဆက်တာတွေဖြစ်နိုင်တယ်။နောက်ကကိုကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်။ဒါကတော့မိမိခန္ဓာကိုယ်ထဲကိုဗိုင်းရပ်စ်ပိုးမဝင်အောင်ပေါ့။နောက်တစ်ချက်ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ထဲဝင်ရောက်လာတဲ့ဒီဗိုင်းရပ်စ်ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်
။လက်ကူမကြခဏဆက်ပြနဲ့ဆေးကြောပြီးတတ်နှံရှင်းရှင်းထားတာဟာဒီရာသီမှာအရေးကြီးတဲ့အမှုချင်းတစ်ခုလို့ဆိုရမှာပါ။လက်တန်ရှင်းရေးကိုကြီးစိုက်တာကြောင့်မိုးရသည်မှာအဖြစ်များတဲ့ယောဂါတွေဖြစ်ပေါ်ခံစားရတဲ့အခြေအနေနေပါသွားတယ်လို့ကျောင်းသူတွေဖြစ်တဲ့မက်ချစ်စုဝေးမက်ခိုင်ဖူးငယ်နဲ့မက်စင်မာဆန်းတို့ကသူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောကြပါတယ
်။အိမ်သာဝင်ပြီးတိုင်းလက်ကိုဆေးပြစ်ပါရရှင်။အနည်းဆုံးတော့၄-၅ချိန်လောက်တော့ဆေးပြစ်ပါရရှင်
။အိမ်သာဝင်ပြီးတော့ဆက်ပြစ်သွေးသားဆေးပြစ်ပါရရှင်။အာ
တနေ့လည်း၄၅ချက်တော့ဆေးပြပါတယ
်ဟိုကျွမ်းမြင်လည်းပြောနေတာတော့လက်ကိုပုံမဆေးနေတာပေါ့ညစ်သေးတဲ့ကင်မီတိုင်းဆေးနေတယ်မဟုတ်ရင်ယောဂရဖြစ်တတ်တာပေါ့န
ော်ချက်ကရကနေတစ်ဆင့်ကူးဆက်တဲ့ယောဂတွေကလည်းအခုလိုမိုးကြီးတဲ့ယာတီမှာသတိပြုရမယ့်ယောဂတွေဖြစ်ပါတယ်တွလတူကွေးယောဂနဲ့ခက်ပြားယောဂတွေဟာချင်းကဲရာကနေတစ်ဆင့်ကူးဆက်လေးရှိရဲ့အဖြစ်အများဆုံးယောဂတွေဖြစ်ပါတယ်။ယနေ့ကလေးတွေမှာတွလတူကွေးယောဂဖြစ်ပေါ်ခံစားရပြီဆိုရင်အသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်တာကြောင့်ဒီယာဒီမှာမိမိကိုယ်တိုင်ရောယနေ့ကလေးတွေကိုပါချင်းကဲမခံရအောင်သတိပြုတင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။မိမိရဲ့ယနေ့ငယ်တွေကိုချင်းကဲမခံရအောင်အဝတ်အစားလုံးလုံးချုံချုံဝတ်ပေးမယ်။နော်လို့အဝတ်အစားနဲ့လွတ်နေတဲ့အရေးပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့ repellent လို့ခေါ်တဲ့ချင်းကိုက်စီချင်မလာစီချင်မနာစီပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်နေကင်းနေလဲအိတ်တဲ့ကလေးတွေကလည်းချင်တောင်နဲ့အိတ်တယ်ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွန်တို့ကိုဖြစ်တဲ့ချင်အများစုကနေကင်းကိုက်တဲ့ချင်တွေဖြစ်ပါတယ
်မိုးရသွေးမှုတွေများပြားတဲ့အချိန်ကာလကိုရောက်ရှိနေတာကြောင့်ဒီယာဒီမှာအဖြစ်များတဲ့ယောဂါတွေကိုကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်ဆက်သွားပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရအပြီးအခုတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲမှုထိရောက်အောင်မြင်ဖို့အတွက်ကောင်းမွန်တဲ့မူဝါဒနဲ့ထိရောက်ရဲဝံ့စွာဆောင်ရွက်ဖို့လိုအပ်တယ်လို့ရန်ကုန်တက္ကသိုလ်နဲ့ Australian နိုင်ငံ Monash University တို့မှအကြီးတန်းကတိကဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ယူပဗီဒာပညာရှင်ဒေါက်တာတင်ဝင်းကဆိုပါတယ်။ဒါဖြင့်မြန်မာနိုင်ငံမှာအခုဆောင်ရွက်တဲ့ပညာရေးပြုပြင်မှုမှာဘာတွေလက်ဟာနေပါသလဲ။ဒေါက်တာတင်ဝင်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင
်။ဒေါက်တာတင်ဝင်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံပညာရေးစနစ်ဖြစ်ပါတယ်။အဓိကအဖြစ်တော့အထက်တန်းပညာတက္ကသိုလ်ပညာရေးစနစ်ပါခင်ဗျာ။မြန်မာနိုင်ငံပညာရေးအခုစနစ်သစ်ပြောင်းလဲနေတယ်လို့သိရပါတယ်စနစ်သစ်လည်းဘယ်နှကြိမ်ပြောင်းခဲ့ပြန်လဲမသိဘူးကိုပါခင်ဗျာကျွန်တော်ခေတ်ကတည်းကစနစ်သစ်သိလာခဲ့တာအဲ့တော့အခုပြုပြင်ပြောင်းလဲနေတဲ့စနစ်သစ်ဆိုတာရဲ့နှစ်သားကိုနည်းနည်းလေးအချင်းချင်းရင်ရှင်းပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်နားလေတော့ပြောရရင်တော့အာဆီယံနိုင်ငံတွေနဲ့ပြည်နိုင်ပြီးတော့ဒန်းတွေဖြစ်အောင်အနေနဲ့တကယ်ရဲ့ဒန်းတွေကိုပညာရေးဖြစ်အောင်ပြုပြင်ပြောင်းလဲနေလို့ကျွန်တော်သိရပါတယ်အဲ့ဒီလိုပြောင်းလဲနေတဲ့ပြည်နယ်နိုင်ငံတွေဒီလိုဆိုရင်လည်းလောင်တွေကရောက်ချင်းလို့ပေါ်ရစ်ဆက်နေတာပြတိကျတာ။ဒါပေမဲ့ကျွန်တော်သိကြလိုက်တဲ့သူကလွန်းလွန်းလပ်လပ်စဉ်းစားပြီးတော့နေနေတာဒီအဟောင်းတွေတူဒီပဲထပ်ပံပြီးပြင်းနေဖြည့်နေလူလုပ်ရှင်တွေရတယ်။အဲ့တော့အင်းကြီးချုပ်တယ်လို့ပဲဒီလူချင်းရဲ့အင်းကြီးပြင်းညာတော်လို့ချုပ်တယ်။အဲ့ဒီချုပ်တဲ့အင်းကြီးကိုပြေးစားအပ်တယ်။ဒါကြတဲ့ဟိုဒီချိုးလိုက်တာပြီးကောင်းတယ်။ရအောင်သူဦးတက်တယ်လေကျေစင်မရစေ။ရောင်းမလို့ရှိအဟောင်းတွေရေဒီမတ်ဟာမေဒီမတ်ဟာလည်းဒီမတ်နဲ့တိတ်တယ်ဒီလိုလုံးလိုက်လို့ရှိဒီလိုဒီနဲ့တုံရဖြစ်နေတာလို့လို့ပုံစံရေးရမယ်ကျွန်တော်ပြောရမှာပါ။လူရကျွန်တော်ပြောပြမယ်။သူတို့မှာဒါအားနည်းသွားလဲဆိုတော့နိုင်ငံတကာအတွေ့အကြုံကို exposure မရှိကြဘူး။သင်ရိုးဆွဲတဲ့လူတွေတိုင်းက exposure လေးနေတယ်။အဲ့လိုဖြစ်နေတော့တစ်ချင်းဒီမှာနိုင်ငံရဲ့ပြည်ပြည်ပြောင်းလဲလို့ဆိုတာသိကြမလို့ဒီ
ဟုတ်ကဲ့
ဒါတော့ကျွန်တော်တို့ယူသားပြည်ကမှရှိတယ်လို့ပြောတယ်ဒီအင်းနာရှာရှိတယ်တရားမင်းတရားမင်းရဲ့ပြည်ပြည်အတိုင်းလဲသိနေတယ်ဒီတရားမင်းတရားမင်းရာကိုကျွန်တော်ကအားသက်ရောက်ပြီးတော့မပြေတော့ဒီတရားမင်းအတိုင်းနဲ့တရားမင်းမှာပဲကိုလူချင်းနဲ့တန်ရှင်ကိုတရားမှာမဟုတ်တော့
ကုတင်ဝင်းကတော့ဩစတြေးလျတက္ကသိုလ်ဆိုတော့ဒါအနောက်နိုင်ငံတွေရဲ့စီးရင်လိုပဲထားလိုက်ပါတော့မြန်မာနိုင်ငံရဲ့အခုပညာရေးစနစ်သူရင်ပြောင်းလဲနေတဲ့လမ်းကြောင်းကိုပဲအင်းကြီးချင်းနိုင်ငံတွေနဲ့အင်းကြီးချင်းနဲ့ဆိုရလဲပဲစင်ကာပူတို့တော့ဘာလို့တော့ဖယ်ထားလိုက်ပါဘူးကြ။အဲဘေးနာကကန်ရက်ရှိနေတဲ့အင်းကြီးချင်းနိုင်ငံတွေကပညာရေးစနစ်နဲ့နှိုင်းရှင်တော့ဘယ်လိုနေပါလဲ။သူတို့နိုင်ငံမှာရောမြန်မာနိုင်ငံထက်ပိုပြီးမှန်ကန်တဲ့လမ်းကြောင်းအတိုင်းသူတို့သွားနေရပြီလို့ပြောနိုင်ပါလား
။ဟုတ်ကဲ့ပြောနိုင်ပါတယ်ဒီလိုပဲကလည်းဒီလိုမှာတော့ဆိုတော့ကျွန်တော်မလေးရှားမှာအဲအစိုးရတက်ကြလို့ဖြစ်တဲ့မိုးနိုင်ချက်ကျောင်းတွေမှာကျွန်တော်လုပ်ကြအဲဒါဟုတ်တော့ကျွန်တော်အဲ့ဒီသူတို့ရဲ့မလေးတက်လို့မလေးရှားအထက်တန်းကျောင်းတွေကကလေးတွေရဲ့အဲဒီကျန်တဲ့ကလေးကျွန်တော်ပြဋိဌာန်းမိတဲ့ဥပမာဆိုတော့ဒီကျွဲတစ်ခုရသွားပြီးရင်ဒီကျောင်းသားတွေမှာအလုပ်ရတယ်လေနောက်ရဘလောက်ရလဲစသဖြင့်သူတို့ကအဲ့ဒါကြီးကစစ်တမ်းထောက်ပြီးသူတို့ရဲ့ပြင်ပြန်ပြုပြီးပြင်နေကြဟိုနောက်ပြီးတော့အလုပ်ရတဲ့ system ဟုတ်တယ်မြေအများကြီးကသူရဲ့ ကျွန်တော်တို့ကျောင်းသားအောင်ဆရာတော်တွေသင်တန်းတက်ပြီးဆိုလို့ရှိရင်အဲ့ဒီအရောင်းကြီးတဲ့အသေးခေါ်ပြီးတော့တင်းမရှိတာတွေ့ရတယ်ဥပမာဆိုတာကအချိန်နဲ့အောင်တဲ့ကလေးတယောက်ကိုဘာမှတိုင်းမပြီးနေပြီးဆိုလို့ရှိရင်လေးကြီးရဲ့အမချိန်နိုင်ဘူးဘာဖြစ်လို့မဖြစ်ရှိရတော့မသိဘူးမိလိုက်ရင်ဘွေးရတယောက်ရှိတယ်အဖြစ်မျိုးမျိုးကလည်းဘာမှမသိရလို့ဖြစ်ကြတယ်ဒီအဲ့ဒီရဲ့အမချိန်နိုင် ဒီပြည်ကိုလိုက်နိုင်တဲ့အခြေအနေရှိမှာဒီကအဲ့ဒါကိုလိုက်ပြီးတော့ကျန်တာကြီးလုံးဆောင်နေမှာဖြစ်တယ်အခုကျွန်တော်တို့မှာကဆရာကြီးကကိုရှိအောင်စနစ်နဲ့အောင်လာခဲ့တဲ့ဆရာကြီးအမှာဒီခေတ်တော်လေးနည်းရာကြီးရှိနေတဲ့ဆရာမကြီးကလည်းအနေနဲ့ဆက်လောက်ကပြည့်ရှိရခဲ့တဲ့ဆရာကြီးရန်ကုန်မှာပဲကျွန်တော်ဓမ္မကြီးကပဲဆင်းလုပ်ခဲ့တဲ့ဆရာမကြီးဖြစ်ကြတယ်သူတို့မှာက ဒီပြည်ကြီးလေးခေါ်ရမယ်လေတကယ်ကအရှင်မြင့်ကြီးကြီးဆက်ဆက်လို့ဒီမျိုးမရှိခဲ့ဘူးအဲဒီကျွန်တော်တို့ဒီမှာလိုက်တယ်ဒီသူတို့ဒီချင်းဒီလက်တူဒါရီကအားနေခဲ့တယ်အဲ့မှာအားနေတယ်အားနေလို့သူတို့ကလည်းဆရာဆရာမလို့ရတဲ့ခါကျတော့ကျောင်းသားတွေသူတို့ရဲ့အတွေ့အကြုံကရရှိခဲ့တဲ့ပုံစံမျိုးတွေတူတူပြင်ကြားပြပါနိုင်တယ် အဲ့ဒါတွေကိုဆင်းလုပ်တဲ့အခါကျတော့ကျွန်တော်တို့ကဒီခက်တဲ့တင်းရအောင်သူတို့ကဆင်းနေရမှာဒီဆရာဆရာမတွေလောက်တာတော့ကျွန်တော်ကြားနေတယ်ဒါပေမဲ့ဘလော့အောင်မြင်လဲတော့ကျွန်တော်သိမသိဘူးတော့တက်ကြည့်လို့မှလည်းကျွန်တော်တို့ကဝေးရအောင်လဲသိနေတယ်နိုင်ငံကမှာရီဆာ့ချ်အရင်းတွေဖြစ်လာတယ်ရီဆာ့ချ်အူတီလို့ကြားတယ်အဲ့ဒါတွေလုပ်ပြီးတော့ဆရာဆရာမတွေလည်းရီဆာ့ချ်တွေတိုက်တွန်းနေတယ်ပြည်သ တဲ့အခါကျတော့အရေးတရားပြောင်းလဲကိုလိုအပ်နေပါသေးတယ်ဒါပေမဲ့လည်းမလုပ်တာရဲ့ဆိုင်တော့လုပ်နေပြီဆိုရင်ရေတော့အစရေးရမှာပဲဒီလိုလဲကျွန်တော်ဖော်ချက်ချပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာအခုရင်မကဘူးလွတ်လပ်ရပြီလို့စနစ်အကြလောက်ကရေးခဲ့တဲ့ပညာရှင်တွေရဲ့စာအုပ်ကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဘွဲ့ရတွေကတော့အများကြီးပဲဒါပေမဲ့လည်းဒီလုပ်ငန်းခွင်နဲ့အဝင်ဝင်ကြဖြစ်တဲ့အလုပ်သမားတွေပေါ့လေလုပ်ငန်းကျွမ်းကျင်မှုရှိတဲ့အာရှင်တွေအဲ့လိုလူတွေကသိပ်ပြီးတော့ရှားပါတာပဲတဲ့ဆိုတော့ပညာရှင်တွေချမှတ်တာကိုနိုင်ကပရော်ဖက်ရှင်နယ်လုပ်ငန်းခွင်ဝင်နိုင်တဲ့ပညာရေးတဲ့ဒီတက္ကသိုလ်ပညာရေးဟာနည်းနည်းပိုပြီးတော့များဖောင်းပွနေသလားဆိုတာလည်းပဲကျွန်တော်စဉ်းစားမိပါတယ်ဘယ်လိုသွားပါလဲအ
ဲ့ဒါကလည်းဒီလိုပဲကျွန်တော်ဒီမနိုင်ငံမှာတက်လို့တက်တဲ့ရွယ်ချက်ကဘွဲ့ရရှိရတဲ့ပညာတက်ရတဲ့ဘွဲ့ရရှိရအဆောင်ရောင်နဲ့အဲ့ဒါမှာဘွဲ့ရတဲ့ပုံလေးတွေတက်ချိန်ထားမယ်ဘွဲ့လက်မှတ်တက်ထားမယ်ဒီရွယ်ချက်လောက်ရှိရပြီးတော့ကိုပြားတယ်ကျွန်တော်ဒီပညာရက်ဒီစိတ်ပါပြရားကြမယ်ဒီဘွဲ့ရတယောက်ဒီမဲ့ဘွဲ့တဲ့ပြောကြည့်တဲ့အတွေးခေါ်ပညာရကျင်ကြားမယ်ဆိုတဲ့ရည်ချင်းနဲ့စက်တဲ့ကြောင်းမှအင်တာနဲပါလေ။ဥပမာပြောရရင်ဖောက်ပွားတာကလောက်များကလေးဆိုရင်ကျွန်တော်စိတ်စစ်ဆိုရှင်ကျွန်တော်ယူပါပြီတော့ကအင်တာချက်ချင်းနဲ့လေပညာဖြစ်တယ်။ကျွန်တော်အင်တာတိုးတက်တဲ့နိုင်ငံကြီးတွေတော့မှအဲအတုံးချနိုင်တဲ့ယူပါပြီတဲ့ပညာရှိအယူအတွက်ကစိတ်မများလောက်ဘူး။စိတ်တွေကြီးတွေမှာဆိုရင်ကြမ်းတကမ်းမှာကျွန်တော်သိရကြတော့23ရယ်အလုံးလုံးရှိ50ရှိကျွန်တော်ဒီမှာတန်တက်လို့ဆိုလို့ရှိရင်ဒီဘက်ကဒီရှိအရင်တော့ကျွန်တော်တက်ခဲ့တယ်ကဒီကဆောင်ဟုတ်ရှိတယ်လေးတန်းရင်4000လောက်ရှိတယ်ကျွန်တော်အဲ့တော့ဒီ4000လောက်ဒီ၄နှစ်အတွင်းမှာထွက်လာမယ်ဆိုရင်ရရရအယူတက်တာပေါက်ပြသွားတယ် သုံးချနိုင်တယ်လို့သိရှိရှိအဲ့တော့ဒီတိုက်ပွဲပညာရေးကိုလည်းဒီအရေးအတွက်ပြန်လျှော့ချပြီးလို့အပ်ပါတယ်ကျောင်းသားအရေးအတွက်ပြန်လျှော့ချပြီးတော့ကျောင်းသားဆရာအချို့လူနိုင်ငံတကာစာနဲ့ပြည်အောင်လုပ်ပြီးတော့သူတေကနာအဲ့ဥတည်ပြီးတော့တော့ကျွန်တော်တို့ဒီအခုတည်းကတင်းတင်းမလို့အဲ့ဒီလေးရန်ပိုင်းချပြီးတော့စဉ်းစားနိုင်တဲ့ဝေးရတရားစစ်လာတော့ကျွန်တော် train လုပ်ပြီးလိုအပ်ပါတယ်အခုအဲ့ဒါလောလောလတ်လတ်တော့မဖြစ်နိုင်ဘူးဖြစ်တယ
်အဲ့ဒါလောလောလတ်လတ်မဖြစ်နိုင်တာတွေကတော်တော်လေးများမယ်ထင်ပါတယ်ကိုတင်ဝင်ရဲ့အဲ့ဒါစောစောကပြောခဲ့တယ်လို့အင်ဂျီအစ်စ်ချုပ်ပြီးတော့အစ်စ်ချုပ်ချုပ်ဝတ်နိုင်မဲ့အခြေအနေရောက်ဖို့ဘလောက်ထိကြံ့ကြလိမ့်မယ်ထင်ပါလေအဓိကပြပြင်းတင်တဲ့ဟာလေးတွေလည်းအချင်းချင်းပြောလိုက်ပါဦးဆရာနောက်ဆုံးနဲ့
โอเคအဲ့ဒါကကျွန်တော်တို့ဒီဇိုင်းနဲ့တည်ရမှာပါဒီဇိုင်းနဲ့တည်ဆိုတာအရင်ကကျွန်တော်လည်းဆင်းရတယ်ဒီဇိုင်းလေးဘယ်လိုလုပ်ကြမလဲအဲဒီကိစ္စလေးနဲ့မှာပထမနေ့ကစပြီးနဲ့ဒီရောဒုတိယနေ့ပြလာအဲ့လိုလုပ်လို့မရဘူးလေအဲ့ဒါဆိုရင်ကိုယ်တင်လာနေရဆယ်တန်းထိပါတော့ဆက်နှစ်တန်းထိကိုလည်းဒီထိအဲ့အလုံးစုံ73နှစ်ကြာပြီအဲ့ဒါ73နှစ်ကြာပြီအဲ့ဒါကိုပြည့်စုံကြာပြီလိုက်ကြည့်ဟုတ်ကဲ့တက္ကသိုလ်ပညာရေးမှာ6နှစ်သုံးနှစ်6နှစ်ဆက်ကြာလို့မဆိုရင်79နှစ်လောက်ကြာသွားတယ်အဲ့လိုဖြစ်မဲ့ဆိုတာအတန်းနိုင်ကိုကြိုင်နဲ့ပြည့်လို့လို့ပါတယ်အတန်းနိုင်ကိုကြိုင်နဲ့ပြည့်ပြီးလေးနှစ်ပြည့်နေလောက်အတွင်းမှာကျွန်တော်တို့ပြည်သူတွေနဲ့အယူတွေရတော့ပြည်ပြင်မဲ့ပုဂ္ဂိုလ်များကိုလည်းတေချာပြသင်တန်းပေးရမယ်အယူတွေရှိတဲ့ပုဂ္ဂိုလ်ကိုရွေးချယ်ရမယ်တကယ်စိတ်ပါဝင်များစွာတကယ်မိန့်နိုင်တဲ့လူတွေရွေးချယ်ပြီးတော့ပြည်ပြင်ကြောင်းနေမယ်ဆိုရင်ရတယ်အဓိကတော့ policy စမှတ်တဲ့ပညာရေးဝန်ကြီးဌာနအရေးကြီးရတယ်ဒီဒီကြမှန်ကနဲ့လာနဲ့ပြည်ပြကြောင်းလဲနိုင်လို့ဆိုရင်တော့အချိန်တို့အတွင်းမှာတိုင်းပြည်အတွက်လိုအပ်တဲ့အရေးသေးရှိတဲ့ဝယ်ရည်ထွက်လာမှာအဲ့လိုပဲမဖြစ်ဖြစ်လုပ်နေလို့ရှိရင်တော့နောက်ထပ်အနည်းငယ်ကြာလာရင်လည်းပြည်ပညာရေးကြီးရာဒီတိုင်းနဲ့ဖြစ်နေမှာပါဟိုတိတ်ပြီးတိတ်တဲ့ကြောင်းလဲမှာမဖြစ်တော့ဘူး
ဥကျော်စံတားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့လာမယ့်စနေညတရိုက်လေးလှိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်။သောရရှင်များရှင်။မကြသေးခင်ကမြန်မာနိုင်ငံကဗန်းလုပ်ငန်းတွေမှာဝေကြီးပြဿနာတွေတက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေဖြစ်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေစင်းနဲ့ဒေါ်လာစီးမတိမငြိမ်အခြေအနေတွေလည်းကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဗန်းလုပ်ငန်းနဲ့ငွေကြေးစည်းကွက်တွေမတိမငြိမ်ဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရင်ကြတာဟာလူရာထက်များပိုနေပါသလားစိုးရင်တင့်စိုးရင်ထိုက်စရာအကြောင်းတွေရှိနေပါလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်သောရရှင်တွေအနေနဲ့စိုးရင်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းတဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စီနီယာတိုက်ရိုက်ရေးလိုက်စီစဉ်ကကြိုဆိုပါရစေ။စနေညတိုင်းဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင
်မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်US Open Tennis ဂိမ်းပွဲမှာတော့စပိန်နိုင်ငံသား Nadal နဲ့အတူချန်ပီယံအသစ်တစ်ယောက်လည်းပေါ်ထွက်လာပါဗျာ။အာဂျင်တီးနားကကမ္ဘာကျော်ဘောလုံးသမား Diego Maradona တစ်ယောက်အာဂျင်တီးနားကကလပ်တင်းတစ်ခုရဲ့နှီးပြဖြစ်လာပါဗျာ။ Euro 2020နဲ့2021ကာတာကမ္ဘာဖလားခြေစစ်ပွဲတွေကိုအခုဒီဘက်မှာကစားခဲ့ကြပါဗျာ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ရင်ဆုံးတော့နယူးယောက်မြို့မှာကစားသွားတဲ့ US Open Tennis ပြိုင်ပွဲနဲ့စကြင်ပါတယ် US Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီမြို့သားတူချင်း Final ကိုတနင်္ဂနွေနေ့မှာကစားခဲ့ကြပြီးတော့ Spain နိုင်ငံသား Nadal နဲ့
ရုရှားကဒနီယယ်မက်ဗက်ဒက်တို့ပိုလူခဲ့ကြပါတယ်။ဖိုင်နယ်ပွဲဖြစ်တာကြောင့်နှစ်ယောက်လုံးကလည်းအကျိတ်အနယ်ရေကုန်းရေကန်းကစားခဲ့တာကြောင့်ပြိဿအကြိုက်တွေ့တဲ့ပွဲတစ်ပွဲလည်းဖြစ်ခဲ့ပါတယ်။ပထမနှစ်ပွဲကိုနဒါက9563နဲ့နိုင်ပြီးတော့တတိယနဲ့သတုထပွဲတွေကိုတော့မက်ဗက်ဒက်က9564နဲ့ပြန်နိုင်လို့နှစ်ပွဲစီတည်ဖြစ်နေလို့နောက်ဆုံးပွဲကစားကြတာမှာနဒါကနောက်ဆုံးမှာ64နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။နဒါလ်ဟာဒီပွဲနိုင်လိုက်တဲ့အတွက် US Open ကို၄ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးနဒါလ်ပြောတာကတော့
Well, the last 3 hours of the match have been very very intense.
ဒီပွဲမှာနောက်ပိုင်း3နာရီရာတော့ကိုကြိတ်နေပါ။စီရပိုင်းဆိုင်ရာရာရောရုပ်ပိုင်းခန္ဓာကိုယ်ကြံ့ခိုင်မှုပိုင်းရပါ။အရန်ကိုပြင်းထန်ပါလေ။ပေးသက်ကတော့အများအားဖြင့်မယုံနိုင်တော့အောင်အောင်စရာကောင်းပါလေ။ပေးသက်ဒီခုလိုအားပေးတာတနေ့ကြောင့်လည်းပါပါလေ။သူ့ရဲ့ကစားပုံတွေကတကယ်ချန်ပီယံတယောက်လိုပါပဲသိကောင်းပါလေသူ့အနေနဲ့ချန်ပီယံဖြစ်ဖို့အခွင့်အရေးတွေနောက်ထပ်အများကြီးထပ်ရအောင်မယ်လို့လဲကျွန်တော်အနေနဲ့ယူပါတယ
်နဒါလ်ဟာဒီပွဲနိုင်လိုက်တဲ့အတွက်အခုဆိုရင် Grand Slam ဆုကိုရတာ19ချိန်ရှိသွားခဲ့ပြီဖြစ်ပြီးတော့ Roger Federer ကိုမြင်ဖို့တစ်ချိန်ပဲလိုတော့တာဖြစ်ပါတယ်ခင်ဗျာအမျိုးသမီးဖိုင်နယ်ကိုတော့စနေနေ့ကကစားခဲ့ကြပြီးတော့ American ကနာမည်ကြီး Serena Williams နဲ့ကနေဒါနိုင်ငံကအသက်19နှစ်အရွယ် Bianca Andreescu တို့ပေါ်လူခဲ့ကြတာပါဝဆာသားချင်းမှာ Andreescu က Serena ရဲ့ service တွေကိုအနိုင်ရခဲ့တာကြောင့်ရှေ့ကနေဥဆောင်ပြီးတော့ပထမပွဲကို6-3နဲ့နိုင်ပါတယ်။ Andreescu ရဲ့ရိုက်ချက်တွေဟာပြင်းသလို Serena ရဲ့ service တွေကိုတံပြန်လာမှလည်းအပြင်းပြင်းနဲ့ရိုက်နိုင်တာကြောင့် Serena အတွက်တော့အခက်တွေ့စေခဲ့ပါတယ်။ဒုတိယပွဲမှာတော့ Andreescu ဟာ 5-1 နဲ့ဥဆောင်နေပြီးမှ Serena က4ပွဲသက်တိုက်ပြန်နိုင်တာကြောင့် 5-5 အထိတည်ဖြစ်ခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့ Andreescu က9-5 နဲ့နိုင်ပြီးတော့ US Open ကိုပထမဆုံးချိန်ဖို့ဆွဲသွားခဲ့ပါတယ်။
This wasn't the only time I visualized playing in the finals actually against Serena Williams. I've been
Serena နဲ့ US Open နောက်ဆုံး final မှာကစားရမယ်ဆိုပြီးတော့မြင်အောင်ကြည့်တာဒါပထမဆုံးအချိန်မဟုတ်ပါဘူး။အချိန်အတော်ကြာကလေးကကျွန်မဒီအိမ်မက်ကိုမတ်ခဲ့တာပါ။လူငယ်ပွဲကိုနိုင်ပြီးတဲ့နောက်လအနေငယ်အကြာမှာကျွန်မပြောခဲ့သလိုပဲကျွန်မအနေနဲ့ဒီလောက်အထိတက်လှမ်းနိုင်ရမယ်လို့စိတ်ထဲမှာယုံကြည်ခဲ့ပါတယ်။အဲ့ဒီအချိန်တွေကစပြီးအိမ်မက်ကိုမတ်ခဲ့တာဖြစ်ပြီးတော့အိမ်မက်တွေတကယ်ဖြစ်လာခဲ့တဲ့အတွက်မယုံနိုင်လောက်အောင်ပါပဲ။
Andreescu တွတ်တော်တာဟာပထမဆုံး Grand Slam ဆုဖလားဖြစ်သူလို့ကနေဒါနိုင်ငံသားတွေကလည်း Grand Slam Major ဆုဖလားကိုပထမဆုံးအနိုင်ရတဲ့သူလည်းဖြစ်ပါတယ်။ Serena တွတ်တော်ဒီပွဲရှုံးသွားတဲ့အတွက်တစ်ချိန်က Margaret Court တင်ထားတဲ့ Grand Slam ဆုဖလား24ချိန်စံချိန်ကိုမီဖို့အခွင့်အရေးတစ်ခုလက်လွတ်ဆုံးရှုံးလိုက်ရပါတယ်ခင်ဗျာ
။
ဘောလုံးသတင်းတွေမှာတော့ဒီတစ်ပတ်မှာ Euro 2020ခြေစစ်ပွဲတွေကစားခဲ့ကြပြီးတော့နယ်သာလန်က Germany ကို Germany ပြည်ပေါ်မှာ 4-2 နဲ့နိုင်သွားခဲ့ပြီးတော့ Spain က Romania ကို 2-2 Italy က Armenia ကို 3-2 ပြင်သစ်က Albania ကို 4-2 မရှိ Portugal က Serbia ကို 4-2 Croatia က Slovakia ကို 4-2 မရှိ Belgium က San Marino ကို 4-2 မရှိနဲ့နိုင်သွားပါတယ်ဘောလုံးဘိုးရဲ့ England ကတော့ Bulgaria နဲ့ Wembley မှာကစားခဲ့ပြီးတော့ 4-2 မရှိနဲ့နိုင်ပါတယ်အင်္ဂလန်တို့ဂိုးတွေကိုတော့ Harry Kane က3 ဂိုး Sterling က2 ဂိုးသွင်းပေးခဲ့တာပါအင်္ဂလန်သင်းအနေနဲ့လာမယ့် Euro 2020ဥရောပဖလားကိုဘူးဆွဲနိုင်မလားဆိုတာနဲ့ပတ်သက်ပြီးအင်္ဂလန်နည်းပြ Gareth Southgate ကတော့
They're in because they deserve to be in and
Euro 2020ကိုကျွန်တော်တို့နဲ့အတိုင်ဘူးဆွဲနိုင်တဲ့အသင်း7သင်းလောက်ရှိတယ်လို့ကျွန်တော်ထင်တယ်ပေါ်တူဂီကလက်ရှိဥရောပချန်ပီယံဖြစ်တယ်လို့ Nations League ချန်ပီယံလည်းဖြစ်တယ်ပြင်သစ်ကလည်းကမ္ဘာချန်ပီယံပြီးတော့စပိန်နဲ့အီတလီရှိမယ်။နောက်ဂျာမနီကလည်းတိုင်ပွဲတွေမှာတကယ်ကိုအန်ဒရယ်ပေးနိုင်တဲ့အတင်းပါ။ဒါကဘယ်လ်ဂျီယံနဲ့နယ်သာလန်လည်းရှိပါတယ်။ဆိုတော့အစုစုပေါင်း7တင်းလောက်ရှိပြီးအားလုံးဟာပိုဆွဲနိုင်ခြင်းရှိတဲ့အတင်းတွေပါ။
2022ကမ္ဘာဖလားအပွဲအတွက်အာရှဆုံးခြေစစ်ပွဲမှာမြန်မာအတင်းဟာပွဲဥဒ်အနေနဲ့မွန်ဂိုလီးယားအတင်းနဲ့ကစားတော့မှာမွန်ဂိုလီးယားအတင်းကမြန်မာကိုတကူးကိုမရှိနိုင်တော့ပါတယ်။မြန်မာအတင်းဟာအာရှဆုံးခြေစစ်ပွဲမှာအုပ်စု F မှာဂျပန်မွန်ဂိုလီးယားတာဂျီကစ္စတန်ကာဂစ္စတန်အသင်းတွေနဲ့တအုပ်စုတဲ့ကြောင်းနေတာဖြစ်ပါတယ်ခင်ဗျာအာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာကတော့နှီးပြဖြစ်တဲ့ဘောလုံးလောကရဲ့ကိုတစ်ခါပြန်ဝင်လာခဲ့ပြန်ပါပြီဒီတစ်ခါမှာတော့မာရာဒေါနာဟာအာဂျင်တီးနားကဂျင်နက်ရှာ ES ဂရီမာအသင်းကိုနီးပြအဖြစ်နဲ့ခိုင်တွယ်သွားမှာဖြစ်ပါတယ်။ဂျင်နက်ရှာအသင်းကလည်းမာရာဒေါနာကိုနီးပြအသင်းဖြစ်နဲ့ခန့်လိုက်ပြီးတော့မာရာဒေါနာဟာအခုလေးဘောလုံးရသည်ကုန်ထီအသင်းကိုနီးပြအဖြစ်ခိုင်တွယ်သွားမှာဖြစ်တဲ့ဆိုပြီးတော့ဒီကိစ္စအကြောင်းလေးနေ့ကချင်းကြပါတယ်။ဒါကြောင့်မာရာဒေါနာဟာ2010ကမ္ဘာဖလားပြီးတဲ့နောက်ပိုင်းမှာဒါဟာအာဂျင်တီးနားမြေမှာပထမဆုံးအကြိမ်ပြန်ပြီးတော့နီးပြလုပ်တာပါ။အခုလောလောဆယ်မှာတော့ဂျင်နက်ရှာအသင်းဟာအာဂျင်တီးနားအမှတ်ပြိုင်ပွဲမှာ ငါးပွဲကစားတော့မှာတမတ်ပဲရထားပြီးတော့အောက်ဆုံးမှာရှိနေပါတယ်။အာဂျင်တီးနားအသင်းကိုကမ္ဘာဖလားရအောင်စွမ်းဆောင်ပေးခဲ့တဲ့ကမ္ဘာကျော်ဘောလုံးသမားကြီးမာရာဒေါနာအနေနဲ့အာဂျင်တီးနားနိုင်ငံရဲ့သက်တမ်းအရေးဆုံးဘောလုံးအသင်းကိုဘယ်လောက်ထိအောင်မြင်မှုရအောင်စွမ်းဆောင်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ကိုရနိုင်စုစည်းတင်ပြထားတဲ့တစ်ပတ်အတွင်းအားကစားသတင်းလှတွေကိုနားဆင်ကြကြတာပဲဖြစ်ပါတယ်ရှင်။မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါ යි ။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြောတောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖြောပြေးရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါလိမ့်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒေါက်တာရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ပုဒ်ဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မနေ့ပြန်ကြတာပြီးနေ့မနေ့ဖဲ6နာရီကနေ9နာရီထိအစီအစဉ်တွေကိုဆိုင်ဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုပြန်လည်နားဆင်ရမှာဖြစ်ပါလိမ့်ရှင်။အခုတော့ဒီကနေ့ညပိုင်းတွဲသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်မျိုးသားလူညီရင်းဆိုင်ရာဂျပန်ပို့ကိုဂျွန်ဘိုဒန်ကိုယာရုကနေထုတ်ပြလိုက်တာကြောင့်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အီရန်နဲ့ဆက်ဆံတဲ့နေရာမှာပယ်လိုက်မှုပိုကင်းတဲ့အနေအထားနဲ့ဆက်ဆံလာနိုင်စေမယ်လို့အီရန်ဆိုရပြောခွင့်ရသူကပြောပါတယ်။ဘိုဒန်ဟာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒတရားလက္ခဏာတစ်ခုဖြစ်ပြီးအီရန်ပေါ်မလုံမုံထားရှိသူတူဖြစ်တယ်လို့အီရန်ပြောခွင့်ရအာလီရဘာယီကပြောပါတယ်။ဒီကနေ့ဟာ2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီလူရဲ့တိုက်ခိုက်မှုကြောင့်လူပေါင်း 3,000 နီးပါးတေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလာနီယာထရမ့်တို့ဟာဒီကနေ့မနေ့7:46မိနစ်ကသမ္မတအင်ဂျီတော်မှာလုပ်တဲ့ဝန်ထမ်းချင်းအထိမ်းအမှတ်ခိတ္တညင်တခြင်းခန္ဓာကိုတက်ရောက်ပါတယ်။အဲဒီအချိန်ဟာနယူးယောက်မြို့ WTO ကမ္ဘာကုံသွယ်ရေးညီနောင်အဆောက်အဦးကိုပြန်ပြီးဆွဲထားတဲ့ပထမလေယာဉ်တစ်စင်းနဲ့ဝင်တိုက်ခဲ့တဲ့အချိန်မှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ကြားကုံသွယ်ကုန်တွေအပြန်အလှန်ချမှတ်တာကြောင့်ကုံသွယ်ရေးစစ်ပွဲအခြေမြင့်နေချိန်မှာပဲအမေရိကန်ကွန်ပစီတချို့ကိုတရုတ်ကကုန်သွယ်ကုန်ကင်းလွတ်ခွင့်ပြုလိုက်ပါတယ်။ကုန်သွယ်ကုန်ထပ်ချမယ့်အထက်မှာမပါတဲ့ကွန်ပစီအမျိုးအစား16ခုစီးရင်ကိုတရုတ်ဘဏ္ဍာရေးဌာနကထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်ဗဟိုဘဏ်ကမိုက်မဲတဲ့လူတွေဟာသူတောင်းဆိုနေတဲ့အတိုင်းအတိုးနှုန်းကိုလျှော့မချတဲ့အတွက်အမေရိကန်ဟာစီးပွားရေးအခွင့်အလမ်းလက်လွတ်ဆုံးရှုံးနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဗဟိုဘဏ်စီးပွားရေးနောက်တစ်နေ့ဘက်မှာကျင်းပဖို့ရှိပြီးဗဟိုဘဏ်ရဲ့ဆန်အတိုးနှုန်းကိုနောက်ထပ်1.5ရာခိုင်နှုန်းလျှော့ချမယ်လို့ခန့်မှန်းထားကြပါတယ်။မြန်မာဘောလုံးသင်းရဲ့ကမ္ဘာအဆင့်သတ်မှတ်ချက်ဟာအာဆီယံနိုင်ငံတွေထဲမှာအများဆုံးကျဆင်းသွားမယ့်အလားအလာရှိနေပါတယ်။ FIFA ရဲ့ဇူလိုင်25ရက်နေ့ထုတ်ပြန်ကြေညာလက်ရှိအဆင့်135မှာရှိတဲ့မြန်မာအသင်းဟာလာမယ့်ကြာသပတေးနေ့ FIFA အဆင့်သတ်မှတ်ချက်တွေထွက်တဲ့အခါ71ဆင့်ကျပြီး146ရောက်သွားမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA စီစဉ်တွေကို line to meter 25 32 51နဲ့ line လက်တရ90တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများပါရှင်အောင်ပါ။
This program has come to you from the Voice of America, Washington.